ုဒီမှာဒီကကြီးတွေဒီကမကြီးများသွားဖြစ်တော့အသက်ကြီးတဲ့သူတွေများနေတယ်နော်50ကျော်60ကျော်အဲ့လောက်တော့ရကုန်ကြတယ်နော်ဒီကကြီးကတော်လောက်ရှိတယ
်
ဘုရားဆုံးတော့တချို့လဲ20ကျော်30ကျော်တယောက်မြောက်တော့ပါတော့ပေါ့နော်အဲ့တော့ပြောရမယ်ဆိုရင်ဘဝကမွန်လွဲခြင်းရောက်နေတချို့ဆိုရင်တော့ညနေပိုင်းရောက်နေပြီလို့တော့ပြောလို့ရတယ်နော်ဘုရားကြီးဆိုညနေပိုင်းနာရီလောက်ထိုးပြီးတယ်20မိနစ်ဆိုဘဝညနေ4နာရီလောက်တော့ထိုးပြီးနော်နေမို့2နာရီလောက်ပဲပြန်တော့အဲ့တော့လူဘဝမှာအသက်ရွယ်ကိုလိုက်ပြီးတော့နော်တန်မိုးထားမှုဥတီချက်ပြောင်းလဲသွားရတယ်တဘာဝပဲထုံးစံပဲနော်တန်မိုးထားတာဥတီတာပုံသေးထားလို့မရဘူးအဲ့တခုခုဥတီချက်တခုတည်းထားလိုက်ရုံနဲ့ပြီးမသွားဘူးလားဆိုမရဘူးနော်အသက်အရွယ်ကိုလိုက်ပြီးတော့တံပိုးထားမှုကပြောင်းကိုပြောင်းရတယ်အဲ့တော့ပြောချင်တာလေးကတော့မှတ်ထားတာရှိပါတယ်နော်အဲ့ဒါမပြောခင်နည်းနည်းလေးစကားလမ်းကြောင်းလိုက်ချင်တာကလေးလေးတယောက်မွေးဖွားလာလာချင်းသူ့အတွက်အရေးကြီးဆုံးကပါလေအသက်မသေးဘူးပဲနော်ပထမဦးဆုံးအရေးကြီးဆုံးကအသက်မသေးဘူးနော်ဆက်လက်ပြီးတော့အသက်ရှင်ဖို့ဒါအရေးကြီးဆုံးနော်အဲနည်းနည်းလေးအသက်ကြီးလာပြီဆိုတော့ဒီကလေးလေးဟာနော်သူ့ကိုအသက်မသေးအောင်အသက်ရှင်အောင်မိဘတွေကပြုစုပေးတယ်ရွေးရပေးတယ်နော်အစားစားမှန်မှန်ကြွေးတယ်နော်ဆေးဝါးတို့ဘာလို့လိုအပ်ရင်တိုက်ပေးတယ်ဘူအေးမြတ်တောင်းထားတယ်နည်းနည်းလေးကြီးလာပြီတစ်နှစ်ခွဲလောက်နည်းနည်းလောက်ရောက်ပြီဆိုတော့အဲ့ဒီအချိန်မှာအဲ့ဒီကလေးတို့ကအရေးကြီးဆုံးမှာပါလေရုပ်တရက်တော့အဖြေရဖို့မလွယ်ဘူးနော်ဒါပေမဲ့တဘာဝကိုပြောနေတာနော်အဲ့ဒီအရွယ်မှာအဲ့ဒီကလေးတို့အရေးကြီးဆုံးဟာကစားဖို့ပဲမကစားရင်ဒီကလေးကလူဖြစ်မလာဘူးအယုတ်ကလေးလိုဖြစ်သွားတယ်နော်အဲ့တော့ကစားလဲဆိုရင်အမှန်တော့တဘာဝအကြဆုံးကစားနည်းဟာရွယ်တူနဲ့ကစားတာပဲအယုတ်နဲ့ကစားတာမဟုတ်ဘူးအခုကကလေးတွေတချို့ကစားဖို့အဖော်မရှိဘူးအယုတ်နဲ့ကစားတယ်အဲ့ဒါတဘာဝမကြောက်အဲ့ဒါသူ့ရဲ့စိတ်ဓာတ်နဲ့အပညာရင်းကျက်မှုမှာအထောက်အကူမဖြစ်ဘူးအဲ့ဒီကစားနေရင်းနဲ့သူကလူမှုဆက်ဆံရေးကိုနားလည်တယ်နော်သူ့အမေဖေကတော့သူ့ကိုအစစအရအလိုလိုက်မှာနော်ဒါပေမဲ့ကစားပေါ်အချင်းချင်းကြတော့သူ့အလိုလိုက်မှာမဟုတ်ဘူးနော်အဲ့တော့အမရဲ့အလိုကိုသူကနည်းနည်းလိုက်ပြီးညှိရတဲ့သဘောရှိလာတယ်နော်ညှိပြီးကစားမယ်နော်အဲ့သူကလည်းကိုယ့်ကိုဟိုအနိုင်မကျင့်အောင်တတိထားရမယ်နော်ကိုယ်ကလည်းသူ့ကိုအနိုင်မကျင့်အောင်ရမဖြစ်အောင်တတိထားရမယ်ဖြစ်ခဲ့ရင်တော့မှပြန်ပြတော့ပြေးလေအောင်စူးစမ်းရအောင်နော်မိဘကလည်းတင်ပေးရမယ်သူကိုယ်ကလည်းကြိုးစားရမယ်ဒီတစ်ခေါက်ရံဖြစ်ုံနဲ့ဒါသူနဲ့ငါနဲ့လုံးဝမကစားတော့ဘူးလို့သဘောထားလို့မရဘူးနော်ဆက်ပြီးတော့ကစားရအောင်မယ်နော်ဒါလူမှုဆက်ဆံရေးသဘောထားကိုဒီနေရာကနေရှားနေတာနော်တယောက်နဲ့တယောက်အဆင်မပြေမှုဆိုတာဖြစ်မယ်ဖြစ်ရင်အဆင်ပြေအောင်ပြေလည်အောင်သဘောထားမှောင်ပြင်ရမယ်နော်ဘသူလုံးနဲ့ဘသူလုံးနဲ့ဒါနားလည်အောင်ရှင်းပြရအောင်နောက်ဘသူလုံးမလုံးနဲ့ညီညွတ်ကစားကြနော်ကစားရင်းနဲ့လူမှုဆက်ဆံရေးဆိုတာဖြစ်လာတယ်နော်အဲ့တော့ငွေလာပြီးရင်အသက်မသေးဘူးအရေးကြီးဆုံးနည်းနည်းလေးကြီးလာရင်လူမှုဆက်ဆံရေးအရေးကြီးဆုံးဖြစ်ပါတယ်နော်တိုးလာပြီနော်အဲ့တော့ကလေးအတွက်ကစားတာဟာပညာသင်တာလည်းဖြစ်တယ်နော် psychology of play ဆိုတာကျန်တကျန်ကိုဖတ်ဖူးပါတယ်နော်အဲ့ဒါအဲ့ဒီထက်မှကလေးတွေဟာကစားဖို့အရေးကြီးတယ်မမှန်ကန်ကန်လည်းကစားဖို့အရေးကြီးတယ်နော်အဲ့တော့ကိုကစားတဲ့ပစ္စည်းလေးတွေကိုကိုယ့်အကူတီထွင်ပြီးတော့ကစားဖို့လည်းအရေးကြီးတယ်နော်ဒီဖုန်းဖုန်းတို့ခန့်ငယ်ငယ်တုန်းကစက်ကူလေးတွေကိုခောက်ခောက်ခောက်ပြီးလှေလေးတွေလုပ်ပြီးရေတက်သွားမြို့နော်လုတ်ဖူးတဲ့လူတော်တော်များပါပါနော်စက်ကူပန်ကာလေးတွေခောက်ကိုယ်နဲ့ကဒုက္ခလေးနဲ့ထိုးပြီးတော့ပြည်တယ်နော်စက်ကူလေးလဲအောင်နော်ဒါကစားရင်းနဲ့တီထွင်ကြံစတဲ့စိတ်ကလေးဖြစ်လာအောင်လုပ်ရတာနော်ဒါပညာရေးနော်အဲ့တော့ဘဝတစ်ခုလုံးကတကယ်တော့အဲ့လိုနေသွားရမှာပဲနော်ကိုလုတ်တဲ့အလုတ်ကိုပျော်နေတာဟာကစားတာပဲလုတ်တဲ့အလုတ်နဲ့မပျော်တဲ့လူဟာသူကကစားတာမဟုတ်တော့သူကအင်မတန်စိတ်ညစ်စရာကောင်းတဲ့တာဝန်ကြီးတစ်ခုထမ်းဆောင်လို့ဖြစ်သွားတာနော်ဘယ်အလုပ်ဖြစ်ဖြစ်နော်အလုပ်မှာပျော်နေရင်အဲ့ဒီအလုပ်ကို work လို့ခေါ်လို့မရတော့ဘူးနော် game လို့ပဲခေါ်လို့ရတော့တယ်နော်ပျော်စရာကောင်းတဲ့ကစားနည်းတစ်ခုဖြစ်သွားတယ်နော်ဒါကြောင့်ဖုံးဖုံးတခါတော့အောင်ပြောဘူးတယ်ဘဝတစ်ခုလုံးကတကယ်တော့ game ပါဒါပေမဲ့အင်မတန်ညံကြီးကြီးနဲ့ကစားသွားတဲ့ game နော်လောကဓာတ်အမျိုးမျိုးဂျုံတွေ့ရတာ game တစ်မျိုးကစားသလိုပဲနော်ပြဿနာတစ်ခုကသွားသလိုအဲ့တော့ဒီကလေးလေးကတဖြည်းဖြည်းတဖြည်းဖြည်းကြီးလာပြီเนาะအဲ9နှစ်လောက်ရောက်ပြီဆိုရင်မနေ့နေမလဲ Chong to no? Boa, cannot cook young no? A you know, a man needed, me by abuse who can need it. ကစားခြင်းနဲ့ချိန်မှာကစားတယ်စားခြင်းနဲ့ချိန်မှာစားတယ်အဲ့ချိန်နဲ့ချိန်မှာအိတ်လိုက်တယ်ကြောင်းသွားပြီဆိုတော့ဘာဖြစ်လာပြီလဲကစားခြင်းနဲ့ချိန်ကစားလို့မရတော့ဘူးเนาะအဲ့ချိန်နဲ့ချိန်အိတ်လို့မရတော့ဘူးစားခြင်းနဲ့ချိန်စားလို့မရတော့ဘူးเนาะကစားခြင်းသတ်မှတ်ရတယ်အဲ့ချိန်သတ်မှတ်ထားတယ်စားခြင်းနဲ့သတ်မှတ်ထားတယ်เนาะပြီးတော့ဒီတင်တဲ့စာကိုအယုံစိုက်နားထောင်ပြီးတော့တာဝန်ကြည့်အ ကိုလှုပ်ချင်တာကြီးပဲလှုပ်လို့မရဘူးเนาะရှင်ရေးကိုမျောပြီးတော့ကျူတင်ပြီးလှုပ်တဲ့နာကိုလှုပ်သွားတာပဲเนาะအဲ့တော့ဒီကလေးကဒီမူလာဒန်းចောင်းသွားနေတာဒီမူလာဒန်းစာကဒီလောက်နဲ့လုံလောက်တာမဟုတ်ဘူးเนาะနှစ်ပေါင်းများစွာတင်ပြီးမှပညာတတ်တယောက်ဖြစ်လာတဲ့ခါမှာအလောက်ကန်တစ်ခုကိုထိထိရောက်လုပ်နေတယ်ဆရာဝန်တယောက်ဖြစ်ဖို့ဆိုတာနှစ်ပေါင်းများစွာတင်ရတယ်အင်ဂျင်နီယာတယောက်ဖြစ နေရတယ်အချိန်မရှိရင်လည်းမရဘူးအားမရှိဘူးကျမ်းမာရေးမကောင်းရင်လည်းမရဘူးအသိဉာဏ်မရှိရင်လည်းမရဘူးနော်အဲ့တော့ဘဝနဲ့ရင်းနှီးပြီးတော့ဒီပညာတွေရှာရတာနော်အဲ့တော့ discipline ဆိုတာဘာလဲဆိုတော့နောင်ကောင်းမှုအရေးကိုအခုအခါမှာကိုယ့်ကိုယ်ကိုထိန်းသိမ်းပြီးတော့လှုပ်တင်တာကိုလှုပ်သွားတာ discipline လို့ပဲခေါ်တယ်နော်ရိုးရိုးလေးအထိပဲကောက်လိုက်တာနော်အဲ့တော့ discipline ဆိုတဲ့စည်းကမ်းရှိဖို့ဆိုတာနောင်အနာဂတ်ကိုမျှော်ပြီးတော့ကောင်းမှုအရေးအတွက်ကြိုတင်ပြင်ဆင်ရတာအခုအချိန်မှာဒါကိုပြန်မှန်းခံပါပဲနော်အဲ့တော့အခုအချိန်မှာဒါကိုပြန်မှန်းမခံချင်ဘူးဆိုရင်မဖြစ်မလဲနောင်ခါပူပြန်မှန်းလိမ့်မယ်နော်အဲ့တော့တာသမီးကိုချင်ရင်အခုချက်ချင်းကျင့်တတ်မှုရဖို့ကိုဦးစားမပေးဘဲနဲ့နည်းနည်းထိန်းသိမ်းပြီးတော့စောင့်စည်းပြီးတော့နော်လှုပ်တင်တာလေးကိုလှုပ်သွားမယ်တဖြည်းဖြည်းနောင်မှကျင့်တတ်မှုရလာမယ်နော်အဆင်ပြေမှုဆိုတာရလာလိမ့်မယ်အောင်နားလေအောင်သင်ပေးရတယ်။တာသမီးအလိုလိုက်တာ discipline နဲ့ရှိအောင်ထားတာရှိရမရောက်ဘူး။နော်။အဲ့တော့အဲ့ဒီကလေးကငါးနှစ်ကနေကြောင်းနေပြီဆိုတော့နော်။တဖြည်းတဖြည်းအသက်ကြီးလာပြီ။ကြီးလာလို့ဆယ်လေးနှစ်ဆင်ခန်းနဲ့ရရောက်ပြီဆိုတော့အဲ့ဒီအချိန်မှာဘယ်နဲ့နေလဲ။အဲ့ဒီအချိန်မှာလူကြီးဘောက်အပြူဘောက်ကလေးဖြစ်လာပြီ။နော်။ဘဝမှာအင်မတန်အရေးကြီးတဲ့အချိန်တစ်ခုဖြစ်လာတယ်။နော်ခန္ဓာကိုယ်မှာဓာတ်သဘာဝတွေကပြောင်းလဲသွားကုန်ပြီဒီဓာတ်သဘာဝတွေရဲ့ပြောင်းလဲမှုကြောင့်စိတ်လှုပ်ရှားမှုအကြီးအကျယ်ဖြစ်တာဖြစ်လာတယ်နော်စိတ်မှာအင်တန်ပြင်းထန်တဲ့ခံစားမှုတွေဖြစ်လာတယ်နော်ကိုယ်စိတ်ကိုကိုယ်နားမလည်နိုင်တော့အောင်လည်းပဲဖြစ်တတ်တယ်နော်အဲ့တော့အဲ့ဒီအချိန်မှာဟိုမင်းကလေးဆိုရင်တော့အထူးသဖြင့်ရှက်တာကြောက်တတ်လာတယ်အရင်တော့ကမင်းကလေးယောက်ျားလေးတွေကဟိုဘာမှရှက်တယ်လို့လည်းမတွေးတော့ဘူးနော်မတွေးဘဲနဲ့အတူတူကစားလာရတာကနေအဲ့ဒီရောက်လာပြီဆိုရင်ကိုကရှက်တယ်လို့ကိုကသူကရှက်တယ်လို့ဟောအဲ့လိုတွေဖြစ်လာပြီနော်စိတ်အပြောင်းလဲတွေဖြစ်လာခန္ဓာကိုယ်အပြောင်းလဲဖြစ်တယ်လို့စိတ်မှာအပြောင်းလဲဖြစ်လာတယ်နော်အဲ့တော့ခံစားချက်တွေလည်းအင်တန်ပြင်းတယ်ပြီးတော့အဲ့ဒီအချိန်မှာနည်းနည်းမိဘကိုအာခံခြင်းနဲ့စိတ်တွေဖြစ်လာဒါသဘာဝပဲနော်သူတို့မိုက်တာလို့ပြောလို့မရဘူးနော်သဘာဝလမ်းကြောင်းပဲတကယ်ဟိုးရှိခစ်ကအချိန်တွေပြန်ကြည့်မယ်ဆိုအဲ့ဒီအချိန်မှာသူ့ဟာသူအုတ်ခွဲအိမ်ခွဲပြီးတော့သွားတော့မယ့်အချိန်ပဲတကယ်တော့နော်ဒီရွယ်မှာသူတို့အကယ်၍ဇာနာရှိတယ်ဆိုရင်တာသမီမွေးလို့ရတဲ့အရွယ်ဖြစ်နေပြီနော် biologically mature ဖြစ်သွားပြီနော်ဒါပေမဲ့ psychologically mature မဖြစ်သေးဘူးခန္ဓာကိုယ်ကလူကြီးဖြစ်ပြီးစိတ်ကကလေးစိတ်ပဲရှိသေးတယ်နော်အဲ့ဒါဟာအင်မတန်ခါခက်တဲ့အချိန်ပဲအင်မတန်နားလည်ဖို့ရခက်တဲ့အချိန်ပဲနော်သူ့ကိုယ်သူလည်းနားမလည်နိုင်ဘူးအဲ့တော့မိဘကနားလည်လို့ဒီချပြပြပြပြဆွေးနွေးပေးမယ်ဆိုရင်တော့သူ့ကိုယ်သူပိုနားလည်လာပြီးတော့သူထိမ့်သိမ့်နိုင်တယ်နော်တို့မဟုတ်ရင်မိဘနဲ့အကြည့်အကျပြပြကဖြစ်တဲ့အရွယ်ကလားသူ့ကိုကလေးလိုသဘောထားရင်သူမကြိုက်တော့ဘူးဒါပေမဲ့သူလူကြီးလားဆိုတော့လူကြီးလည်းမဟုတ်ဘူးဘယ်လိုဆက်ဆံမလဲဘယ်လိုသဘောထားမလဲအရင်ကြီးချုပ်ချင်ရင်လည်းသူတို့မခံဘူးနော်အဲ့ဒီအချိန်မှာသူ rebellious ဖြစ်လာပြီနော်လွတ်လပ်မှုကိုလိုချင်လာတယ်ငါစိတ်နဲ့ငါကိုဖြစ်ချင်တယ်အရင်တော့ကတော့အမေအဖေကဒီအင်ကြီးဝတ်ဆိုဝတ်မှာအဲ့ဒီရကျရင်ဒီအင်ကြီးကိုဆိုအာဒီအင်ကြီးကမဝတ်ချင်ဖြစ်လာပြီနော်အဲ့ဒီချင်းဒီလောက်ကမသွားနဲ့ဆိုသွားမယ်နော်အဲ့လိုဖြစ်လာပြီနော်သူစိတ်နဲ့သူ့ကိုဖြစ်ချင်လာအဲ့တော့မိဘတွေကတော့အရင်တုန်းကအတိုင်းပဲထားချင်တယ်နော်သွားဆိုသွားလာဆိုလာဝတ်ဆိုဝတ်စားဆိုစားအဲ့လိုမှကြိုက်တာဘူးနော်ငယ်ငယ်တည်းကဒီလိုနွေးလာတာနော်ဒါပေမဲ့ဒီချင်းရောက်လာပြီဆိုရင် ငါစိတ်နဲ့ငါကိုယ်ဆိုတာလေးကိုသူပြချင်တယ်။ I am ဆိုတာလေးသူပြချင်တယ်။ငါလည်းလူတယောက်နော်ငါအကြိုက်ငါအတွေးခေါ်ငါသဘောထားရှိတယ်။အဲ့တော့ငါအကြိုက်ငါနဲ့ငါနေမယ်ငါသဘောထားနဲ့ငါနေမယ်ငါအတွေးခေါ်နဲ့ငါနေမယ်နော်အဲ့ဒါဟာအမှန်တော့တဘာဝလည်းကြပါလေ။နော်အဲ့တော့ဒီလိုတဘာဝကြရတဲ့ပြောင်းလဲမှုတစ်ခုကိုအတင်းကြပြိပင်တားစီဖို့မသိဘူးနည်းနည်းလေးထိန်းပြီးပြီးတော့တကယ်စဉ်းစားတတ်လာအောင်တကယ်ဆုံးဖြတ်တတ်လာအောင်ရမ်းကြုံပြရမယ်ရှိရေးကိုတကယ်အမျှော်မြင်ရှိလာအောင်တဖြည်းဖြည်းတဖြည်းဖြည်းသင်ပေးရမယ်ဘာလို့လဲဆိုတော့ဒီနေ့သူ့ချရာဘောသူရက်တည်ရမှာပါသူ့ဘဝကိုသူနေသွားရမှာပါနော်မိဘတွေကတေကွဲကွဲခြင်းလဲကွဲမယ်ရှင်ကွဲကွဲခြင်းလဲကွဲမယ်မပြောနိုင်နော်အဲ့တော့သူ့ချရာဘောသူရက်တည်နိုင်မှုအရေးကိုဒီအချိန်ကစပြီးတော့ပြင်ရတာပါအဲ့တော့နားလဲဘူးလို့လားနော်အဲ့လိုနဲ့အဲ့ဒီအချိန်မှာဆိုရင်တော့ခုနတန်း၈တန်း၉တန်းရောက်နေကြပြီနော်အဲ့လိုနဲ့ဆယ်တန်းအောင်ပြီဆိုတော့တက္ကသိုလ်ရောက်ပြီဘဝတခါတက္ကဏပြောင်းသွားပြန်လာတယ်နော်ဆယ်တန်းတုန်းကအချိန်နေနဲ့တက္ကသိုလ်အချိန်နဲ့မတူဘူးဘဝကျင်လည်းမတူတော့ဘူးနော်အင်မတန်ပြောင်းလဲသွားတာအဲ့ဒီအချိန်မှာတချို့ဆိုရင်လဲမိဘတွေကရောက်ဝေးမှနေကြတယ်တပ်သမီးတွေကဒီလိုတက္ကသိုလ်တွေဘာတွေရှိတယ်မြို့ကြီးတွေမှာလာပြီးတော့ကြောင်းတက်လာမိဘနဲ့ဝေးပြီဘသူတို့ကိုထင်းထင်းအုပ်ချုပ်မလဲအဲ့ဒီအချိန်မှာငကူတွေကကိုယ့်ကိုယ်ကိုထင်းထင်းတတ်တဲ့အလေးချင်းကိုမိဘကတင်မပေးလိုက်လို့ရှိရင်ဘာနဲ့လုပ်လဲအထက်ကအများကြီးတွေ့နေနော်အေးအဲ့တော့သားသမီးတွေကိုငယ်လေးတွေကသူတို့ခြေထောက်ပေါ်သူတို့ရက်တည်နေအောင်သူတို့ကသူတို့စဉ်းစားတတ်အောင်ဆုံးဖြတ်တတ်အောင်ဘယ်လိုပေါင်းတဲ့နဲ့ပေါင်းဖို့တင့်တယ်မပေါင်းတင့်ဘူးဆိုတာလဲရွေးတတ်အောင်ဘယ်အချိန်ဘယ်ခါဘယ်နေရာမှာဘယ်လိုသွားတင့်တယ်ဆိုတာနော်အန္တရာယ်မရှိအောင်ဂုံတိတ်ခါမှထိခိုက်အောင်စဉ်းစားတောင်းတင်ပေးရမယ်နော်ကြမ်းမကြီးမတိခဲ့အောင်အစစအရာစဉ်းစားတောင်းပါကျူတင်ပြီးတော့တင်ပေးရတယ်အဲ့တော့မိဘရဲ့ဝတ္တရားကဘာလဲဆိုတော့သားသမီးကိုကြားလေသူအားသူကိုးနိုင်နေဖြစ်သွားအောင်တင်ပေးရမယ်ဒါမိဘဝတ္တရားပဲနော်အဲ့လိုနဲ့တက္ကသိုလ်ရောက်သွားပြီနော်သူတို့ပေါင်းခြင်းနဲ့လူတို့ပေါင်းတော့မှာပဲမိဘမသိပါဘူးနော်ဒီလိုနဲ့စူးစမ်းပြီးတော့ပညာတင်သွားပြီတက္ကသိုလ်ကဘွဲ့ရပြီနော်အဲ့တော့ဒီမှာရှိတဲ့တရားကြီးတွေ၊ဒီမှာကြီးတွေဆိုတော်တော်များများဒီခီးလမ်းကြောင်းဖြတ်ခဲ့ရတဲ့လူကြီးပါပဲเนาะအဲ့တော့တက္ကသိုလ်ကဘွဲ့ရပြီဆိုတော့ဟိုဒီလောကတက္ကသိုလ်ဆောင်ဘွဲ့တွေဖြည်နေကြတော့သူတို့ကလေးတွေအချင်းချင်းပြောနေကြတာကိုတယောက်ကတဆင့်ပြန်ပြောပြလို့ကြားရလေတခုရှိတယ်เนาะသူကဘာပြောလဲဆိုတော့ဘွဲ့ရပြီဆိုရင်တဲ့ငါတို့ကကြောင်းသူကြောင်းသားမဟုတ်တော့ဘူးเนาะလူကြီးဖြစ်ရတော့ဘွဲမရသေးသေးရတော့ခလေးလိုနေခွင့်ရနေသေးတယ်နော်မိဘကအစစအရာပေးမှာပဲနော်ဘွဲရပြီဆိုရင်တော့တချို့မိဘကတော့ဆက်ပြီးတော့ပေးဖို့မှာပါနော်ပေးနိုင်သေးတယ်ဆိုပေးဖို့မှာပဲသို့သော်တချို့ကြတော့လည်းပဲမိဘအဲ့လောက်မချမ်းသာဘူးနော်အင်မတန်ချစ်ချစ်ကုတ်ကုတ်သားသမီးပညာသင်ပေးလိုက်ရတာဈေးစကားလည်းကုခေတ်ကအင်မတန်ကြီးတာဘူးနော်အဲ့တော့သူတို့ကိုယ်တိုင်ကလည်းမိဘကိုတနာတယ်မိဘတွေအသက်ကြီးကုန်ပြီတချို့ဆိုရင်သူတို့ကသာအသက်20ကျော်သူတို့မိဘတွေက60ကျော်80ကျော်ဖြစ်ကုန်နော်အဲ့တော့မိဘကိုတစ်ဆက်ပြန်ပြုစုဖို့လုပ်ကြည့်ဖို့သူတို့စဉ်းစားတယ်။အဲ့ထက်မှကလေးတယောက်ကဘယ်လိုပြောလဲဆိုတော့ကလေးဆိုတာတော့မဟုတ်ပါဘူး။မနော်20ကျော်တာဆိုတော့ကလေးတော့မဟုတ်တော့လူကြီးဖြစ်နေပါလေ။ပြောဘယ်လိုပြောလဲဆိုတော့ဘွေးရပြီးရင်တဲ့ငါတို့လူကြီးလိုနေရတော့မယ်။ငါလူကြီးမဖြစ်ချင်သေးဘူး။နော်။လူကြီးဖြစ်မှကြောက်တယ်။တာဝန်ယူမှကြောက်တယ်။ယူရအလေးချင်းမရှိဘူး။နော်။ကိုယ့်ဟာကိုယ်အလုပ်တစ်ခုရှာရမယ်။ကိုကကိုနေရာတစ်ခုရှာပြီးနေရမှာကိုချစ်တော့ဘကိုရက်တည်နေရမှာဒီကြားထဲကမိဘဟိုဘာထောက်ပံ့မှုဆိုတော့ခုခေတ်မှာတော်တော်ကိုမလွယ်ပါဘူးနော်အဲ့လိုနဲ့နော်စူးစားပြီးတော့အလုပ်တွေဘာတွေရှာပြီးအလုပ်လုပ်ပြီးနော်အတင်းအတင်းစာဝန်ကြီးတို့လည်းပြေလည်ပြီးဆိုပါတော့နော်အဲ့ဒီချိန်မှာပဲအင်းတော်ကြီးကိုစဉ်းစားရအောင်မယ်တဘာဝတရားနော်အင်းတော်မပြုတ်ပဲနေလို့လည်းမဖြစ်ဘူးနော်အင်းတော်ကြီးကိုစဉ်းစားရတော့မယ်တဘာဝရဲ့တောင်းဆိုချက်အဲ့တော့အိမ်တော်ဘက်ကြီးရွေးမယ်ရှာမယ်အိမ်တော်ပြုတ်ကြမယ်ညာရှိရှိနဲ့သေးချာရွေးတိုင်တော့ရင်းရှိမှအစဉ်ပြေဖို့ပါပဲနော်ညာမပါဘဲနဲ့ခဏအပေါ်ရန်လေးတိကျွမ်းပြီးတော့အာရမှုတော့ကိုကြည့်ပြီးတော့နော်ဘယ်လိုကူကူဆုံးဖြတ်လိုက်မယ်ဆိုရင်တယောက်တဘောထားကိုတယောက်နားမလဲဘဲနဲ့နော်ဘယ်လိုကူဆုံးဖြတ်မယ်ဆိုရင်ရင်းရှိမှအများကြီးဒုက္ခရောက်သွားနိုင်တယ်နော်ဒါလည်းပဲမိဘရဲ့အကူအညီလည်းအများကြီးလိုပါတယ်ဒီလိုနဲ့အိမ်တော်ကျသွားပြီဆိုပါတော့နော်သားသမီးတွေမွေးလာတော့နော်သားသမီးငယ်လေးတွေကိုတခါပြုစုရဆောင်းလျှောက်ရနော်နည်းတဲ့တာဝန်တွေမဟုတ်ဘူးနော်ဒီလိုနဲ့နေလာခဲ့ပြီနော်နေလာခဲ့လို့အခုတခါကြီးတို့ 50 ကျော်လောက်ရှိပြီနော်50ကျော
်
59ဟုတ်ပြီတခါကြီးက50ဟုတ်ပြီနော်အဲ့တော့ဘဝကမွန်းတက်ခြင်းရောက်သွားပြီနော်တက်တန်းတရားထက်လှုပ်ထားအောင်တော့နော
်
တဝက်ကျိုးသွားပြီဒါနှစ်ပေါင်းတရားနေရမယ်လို့ပြောသေးကြသလား သိကြဘူးနော်တကယ်ပြောမယ်ဆိုရင်တော့35နှစ်မှတဝက်ကျိုးသွားပြီဒီ90ဆိုတာဒါမြန်မြန်တက်တာမျောလင့်မယ်ဆို80ပဲမျောလင့်လို့ရတယ်နော်အင်မတန်ကုသကံကောင်းလို့80နော်ဘုရားကြီးတွေလိုနေရတယ်ဆိုဒါအင်မတန်ကုသကံကောင်းလို့ပဲနော်80 90ဆိုတာအင်မတန်ရှားပါတယ်နော်အဲ့တော့ငငယ်တုန်းကဘာဟုတန်မရုထားပြောနေခဲ့တယ်လေပြန်စမ်းစားကြည့်နော်ငငယ်တုန်းကတော်လေးအရွယ်ရောက်တဲ့အချိန်မှာပဲဆိုပါတော့နော်ဘွေရဖို့အလုတ်လုတ်ဖို့ပတ်ဆိုင်ရှာဖို့အင်တော်ပြုတ်ဖို့တာသမီမွေးဖို့ကုန်ရှိရှိအစင်တန်းမြင့်မြင့်နေနိုင်မှုနော်ပစ္စည်းတွေဘာတွေအမျိုးမျိုးပုံပုံကိုကောင်းကောင်းမွန်မွန်သုံးနိုင်ဆွဲနိုင်မှုဒါလည်းပါတယ်နော်အေးအဲ့လိုနေလာရကားနေအခုဒီရွယ်ရောက်တော့ဆက်ပြတော့ဘာကိုဥတည်ချက်ထားမလဲနော်အဲ့ဒါစဉ်းစားစရာတချို့ပြောပြချင်တာနော်ဒါလေးတွေမှတ်သားထားတာThe middle life is a time of supreme psychological importance. Middle life ဆိုတာဘဝရဲ့မွန်းတက်ချိန်ကိုပြောတာပေါ့နော်။အဲတော့40ပတ်ဝန်းကျင်လို့ပဲအကျဉ်းအဖြစ်ဆိုကြပါစို့နော်။အဲ့ဒီအချိန်ကနော်ဘဝရဲ့အလယ်ဖြစ်တဲ့အချိန်ဟာတဲ့နော်။ Supreme ဆိုတာအင်မတန်အရေးကြီးတာပြောတာနော်။ Psychological importance. စိတ်ပိုင်းဆိုင်ရာမှာအလွန်အရေးကြီးတဲ့အချိန်ကိုရောက်ပြီ။ดาวเล็กๆเนี่ยสร้างได้จริงๆเนาะเออแล้วบาผิดโลอี้จริงเลยสรุปทุกทีๆတော့สร้างได้รู้ยาตะหลอกดิมาหมัดท้าตะหลอกတော့ပြောပြပါเนาะだแม้ดกายี้รู้ดกมายี้รู้ก็แหละกูอ่ะกูเปลี่ยนสร้างเอามาเนาะอีปุ้งๆပြောด่าริอ่ะอกลงปี้ปี้ส่งทัวร์ไปหลุมิวซะเสียจริงเนาะล้างซะเลยพอไปล่ะเว้ยหลุมิวซะเสียจริงเนาะกูญานเนี่ยกูทับผีมาเบกิซะผีๆเนาะไม่รู้ပြောได้สภาพไปผีๆบลูซะอู้มิวไปผีๆผัดแต่คํามาပြောได้หลุยี้ได้ตัวก็อกลงไม่ปี้ไหนကိုကတဝက်လောက်ဖြည့်ရတယ်နော် participation ဆိုတာနော်ကိုပေါင်းဆောင်ရွက်မှုဆိုတာရှိမှရတယ်နော်ကိုစိတ်ကိုညံနဲ့အတိတ်ဘယ်ကိုဖော်ပြီးတော့ကိုဘဝထဲမှာအတိတ်ဘယ်ကိုရှာပြီးတော့ကြည့်တော့မှတကယ်သဘောပေါက်တယ်ဆိုတာဖြစ်လာတာနော်အဲ့တော့ဘုရားဟောတဲ့တရားတော်ပဲဖြစ်ဖြစ်စာထဲမှာဖတ်ရုံနဲ့မသိဘူးနော်ကိုဘဝနဲ့ဟပ်ပြီးတော့ကိုကစဉ်းစားရအောင်လားနော်လက်တွေ့ကျင့်သုံးအားထုတ်ကြည့်ရအောင်အဲ့ဒီအားထုတ်ကြည့်လို့သဘောပေါက်လာမှကိုတွေ့ကြုံမှပဲနည်းနည်းသဘောပေါက်လာတာနော်အဲ့တော့တနင်္လာကွာကိုစဉ်းစားစီချင်ပါလေ middle life is the moment of greatest unfolding ဆိုတာအဲ့ဒီပဲလို့ကောက်လေပွင့်လာတာကိုပြောတာနော် fold ဆိုတာဖုံးထားတာနော် unfold ဆိုတာကပွင့်သွားတာနော်ပန်းတပွင့်ပွင့်သွားတယ်လို့ပဲနော် unfolding ပဲနော်အဲ့တော့အမှတ်တမဲ့ကြည့်မယ်ဆိုရင်နော်လူတော်တော်များ20ကျော်30ရွယ်ကိုအားရဆုံးပဲလို့ထင်ကြမှာနော်အဲ့ဒီရွယ်ကအကောင်းဆုံးချိန်ပဲနော်ဘဝမှာကျင့်တတ်စရာအကောင်းဆုံးချိန်ပဲလို့ထင်မယ်နော်ဒါပေမဲ့ဘာမှဘဝအတွေ့အကြုံတကယ်မရှိသေးဘူးနော်အသိဉာဏ်တကယ်မရင်ကျက်သေးဘူးပျော်တတ်တာပဲရှိတယ်နော်လေးလေးနဲ့နဲ့အသိဉာဏ်မရှိသေးဘူးနော်အဲ40ရောက်လာပြီဆိုရင်တော့ဘဝအတွေ့အကြုံတော်တော်လေးရလာပြီနော်ဒုက္ခတွေလည်းအမျိုးမျိုးကြုံမှုပြီးသွားပြီဒုက္ခအမျိုးမျိုးလည်းပဲဆိုပါတော့နော်အထက်လျောက်တော့ကြုံမှုပြီးသွားပါပြီနော်ကိုငငယ်တုန်းကမျောမှန်းခဲ့တာတွေစိတ်ကူးရင်ခဲ့တာတွေချစ်လိုက်မဲ့ထင်ပြီးတော့လှုပ်ခဲ့တာတွေအဲဘယ်လောက်ထိဖြစ်ပြီလဲကိုစိတ်ကူးရင်တလို့ဘောတကယ်ပျော်သွားသလားပြန်စဉ်းစားလို့ရတယ်နော်အဲ့တော့အရင်တုန်းကဆိုပါတော့ငါတို့ဘွဲ့ရပြီးတော့အလုပ်တစ်ခုရပြီးတော့ငါအင်မတန်ချစ်တဲ့သူနဲ့အင်တော်ပြုတ်လိုက်ရရင်တော့အာငါဘွားကတော့အင်မတန်ကျေနပ်စရာဖြစ်သွားတော့မှာပဲနော်အဲအလုပ်ကံတွေအစဉ်ပြေပြီးတော့ပတ်စံတွေအများကြီးရလို့ရှိရင်တော့အင်မတန်ပျော်စရာကောင်းပါပဲဘလို့တွေးကျင်တွေးမယ်နော်အခုတချို့မိတ်ဆွေလေးတွေတပည့်လေးတွေရှိတယ်ချို့လိုက်ကြောင်းနေပဲဒီပါပဲအင်ဂျင်နီယာတွေတက်သူရွယ်သူတိတ်မကွာလှဘူးအဲအရင်တုန်းကတချို့တော့နိုင်ငံသားသွားလို့လုပ်တယ်အခုဗမာပြည်ပြန်လာတယ်နော်တချို့ဗမာပြည်မှာပဲအရင်တုန်းကအစိုးရအမှုတန်းလုပ်တယ်အခုထွက်လိုက်ပြီးတော့ကိုယ့်ဟာကိုယ်ပိုင်လုပ်ငန်းလေးတစ်ခုထောင်တယ်အင်မတန်အဆင်ပြေတယ်ကြီးပွားတယ်နော်ပတ်စံတွေအများကြီးရတယ်နော်အဲ့တော့ပြီးခဲ့တဲ့တပတ်လောက်ကဆိုပါတော့အဲ့ဒီတပည့်လေးနှစ်ယောက်ရောက်လာတယ်နော်သူတို့စီးပွားရေးကအင်မတန်အဆင်ပြေတယ်ပတ်စံဆိုတာ ပြောတော့မပြောရဲဘူးဘယ်တော့ချမ်းသာလဲဆိုတာနော်ဒါပေမဲ့ဓမ္မကြီးကပြောတယ်အဲ့လောက်ကြီးရှားနေရတာဘာအဓိပ္ပာယ်ရှိလဲဘာဖြစ်လို့လဲဆိုတော့မနေ့6နာရီခရေကအလုတ်အကြောင်းစဉ်းစားရတာအေးဟာနိုးခရေကဆိုပါနော်ည10နာရီ7နာရီတခါလေး12နာရီအထိစဉ်းစားနေရတယ်အိမ်မှာသားသမီးနဲ့စကားပြောဖို့အချိန်မရှိဘူးနော်သားသမီးနဲ့ယူယူရပြောပြောရှင်းရှင်းနေဖို့ရအချိန်မရှိဘူးဘိုးလေးကမဟုတ်ချို့လို့လို့ရတယ်အဲ့လိုလောက်တာမကောင်းဘူးလို့မဆိုလို့ဘူးနော်ဘဝမှာ balance ဆိုတာရှိမှာနော်တစ်ဖက်ဆောင်းနေဖြစ်မသွားဘူးအရေးကြီးတယ်ဆိုတာကိုသဘောပေါက်စေချင်တာနော်အဲ့တို့ကအခုတို့ဘဝကတို့ပြန်သုံးတက်တယ်အရင်ကတော့ချမ်းသာခြင်းတို့တော်တော်စူးစမ်းခဲ့ပြီနော်အခုတော်တော်ချမ်းသာပြီနော်ပျော်ရွှင်မှုမရှိဘူးအိမ်တော်ကြီးမှာတော့မှအတိတ်ပဲမရှိဘူးလို့ဖြစ်နေပြီတယောက်ကပြောကျင်းကျင်းနာနာယူရပြောချင်မရဘူးဒီကြားထဲကမရမကအချိန်လုပြီးတော့တို့တရားထိုင်လို့တနေ့မှတစ်ချိန်လောက်တော့တရားထိုင်ပြပါတယ်တော်ပါသေးရဲ့လို့ဆိုပါတော့เนาะအဲ့တော့ one begins to think to take account of the manner in which life has developed up to this point အဲ့တော့အခုနပြောတဲ့တပည့်လေးတွေကเนาะအခုအသက်40ကျော်ရောက်လာပြီเนาะအဲ့ဒီအချိန်မှာသူတို့ဘဝကိုသူတို့နောက်ကျောင်းကနေပြန်သုံးသပ်တာเนาะအရင်တုန်းကဟိုမြို့ငယ်လေးကနေရန်ကုန်ရောက်လာပြီးတော့သူတို့ပညာသင်တယ်เนาะအင်ဂျင်နီယာဘွဲ့ရတယ်အင်ဂျင်နီယာအလုပ်တွေလုပ်တယ်ဟိုနောက်တစ်ယောက်ကလည်းဒီလိုပဲဘွဲ့ရပြီးတော့သူအစဉ်ပြေးတဲ့လက်တစ်ခုကိုလှုပ်လာတယ်။သူတို့နှစ်ယောက်တွေ့ကြလို့အင်တော်ပြုတ်ကြတယ်။သားသမီး3-4ယောက်ရပြီ။နော်။ပစ္စည်းဥစ္စာတွေလည်းရပြီ။ဘဝကိုပြန်သုံးသပ်ကြည့်တယ်။တကယ်ကျေနပ်သွားပြီလား။တကယ်ပြောပြီလား။မပြောဘူး။နော်။သူတို့မှာကားအများကြီးရှိတယ်။သူတို့ဘယ်နှစီးလဲဆိုတာဖုံဖုံတော့မမှတ်မိလောက်။ဆယ်စီးတော့မကအောင်။နော်။အလုပ်သမားတွေရာနဲ့ချီပဲရှိတယ်။နော်။အိမ်မှာဝိုင်းကူမဲ့လူ5ယောက်ရှိတယ်။နော်အားလုံးပြည့်စုံတယ်နော်ဒါပေမဲ့ပြောသလားဆိုတော့မပြောဘူးနော်အဲ့တော့အဲ့ဒီအရွယ်မှာဘဝကိုပြန်ပြီးတော့သုံးသပ်တယ်နော် take account of ဆိုတာနော်ပြန်ပြီးတော့စီစစ်တယ်ပြန်စဉ်းစားတယ်ပြန်သုံးသပ်တယ် thus real motivations are sought and real discoveries made ဆိုအဲ့ဒီအချိန်မှာငါဘာလုပ်ခဲ့လဲဘာကြောင့်လုပ်ခဲ့လဲဆိုတာကိုပြန်ပြီးတော့ရှာတော့တာနော်ဥမာတယောက်တယောက်အင်တော်ပြုတ်ခဲ့တယ်ဆိုရင်တော့မှငါသူ့ကိုဘာလို့ယူခဲ့တာလဲရုပ်ရည်ကိုချစ်လို့လားဂုံကူမဲ့လို့လားနော်အဆင့်တန်းကိုကြည့်ပြီးတော့ယူတာလားဟိုစာဝန်ကြီးပါထည့်စဉ်းစားရတော့အတင့်တင့်တော့ပါကြတာပဲနော်အဲ့တော့ဘာကြောင့်ဖြစ်ဖြစ်နော်ဒါကိုပြန်စဉ်းစားရတယ်နော်အလုပ်တစ်ခုလုပ်ရင်လည်းဒီလိုပဲငါဒီအလုပ်ကိုဘာဖြစ်လို့လုပ်တာလဲအကျိုးဆိုရင်ငါကတော့တင်ခဲ့တဲ့ပညာကတခြားအခုလုပ်နေတဲ့အလုပ်ကတခြားဖြစ်သွားတယ်and real discoveries made ဆိုရလို့ပဲကိုယ့်စိတ်ကိုကိုပြန်ကြည့်ပြီးတော့နော်ကို့ဘဝမှာကြုံတွေ့တာတွေကိုပြန်ကြည့်ပြီးတော့အရင်တုန်းကမသိတာတွေအခုချိန်မှာသိလာတယ်နော်အရင်တုန်းကလွဲကြတာမှားကြတာတွေလည်းပဲမြင်လာပြီနော် the transition from morning to afternoon is a revaluation of earlier values အဲ့တော့ morning ဆိုတာဘဝရဲ့မနေ့ပိုင်းနော်အဲ့တော့ဘဝရဲ့မနေ့ပိုင်းကနေဘဝရဲ့မွန်လွဲပိုင်းကိုပြောင်းသွားတဲ့အချိန်မှာညာသွားဖြင့် revaluation of value ဆိုတာဖြစ်လာတယ်။ငါဘာကိုတန်ဖိုးထားတယ်လဲ။ဘာဖြစ်လို့တန်ဖိုးထားတယ်လဲ။ငါအရင်တုန်းကတန်ဖိုးထားခဲ့တာတွေကိုအခုဆက်ပြီးတော့တန်ဖိုးထားသွားလို့ရောဖြစ်သေးသလား။အဲ့ဒါကိုစဉ်းစားတော့တာနော်။ဘွဲရဖို့အလုပ်ရှိဖို့ပတ်စံချမ်းသာဖို့နော်ကိုယ်ပိုင်အလုပ်ဆိုလည်းကိုယ်ပိုင်အလုပ်ပေါ့နော်။အိမ်တော်ပြုဖို့တာသမီမွေးဖို့ဒီအချိန်မှာရောရှိလျှောက်နေသွားဖို့အတွက်ဘာဟုတ်တံမိုးထားအောင်မယ်တံမိုးထားတာကြည့်ရင်တူလို့ဖြစ်သလားတူလို့မဖြစ်ဘူးเนาะစောစောတော့ပြောသလိုပဲကလေးလေးကနှစ်နှစ်သုံးနှစ်ရွယ်ကကစားတာသူ့အတွက်အရေးကြီးဆုံးမယ်ဒါသူတံမိုးထားတာငါးနှစ်လောက်ရွယ်ရောက်လာရင်ပညာသင်တာတံမိုးထားရမယ်เนาะဒီလိုနဲ့ပြောင်းပြောင်းသွားတာเนาะအဲဘွဲရပြီဆိုရင်အလုပ်လုပ်ဖို့ဒါဟုတ်တံမိုးထားရမယ်เนาะစာဝန်နေရေးဆိုတာသူတစ်ပါးပေါ်မိကိုလို့မဖြစ်ဘူးเนาะကိုချစ်တော့ပေါ့ကိုအားကိုရမယ်ကိုအိမ်တော်နဲ့ကိုသားသမီးနဲ့တခါဖြစ်ရအောင်ပါเนาะအဲ့တော့အဲ့ဒီ40ကျော်ပန်းရောက်လာတဲ့ခါကျတော့ရှေ့သွားမယ်ဘဝအတွက်ဘာကိုတန်ဖိုးထားမလဲဆိုတာကိုပြန်သုံးသပ်ရတယ်เนาะအဲ့တော့ဟိုတစ်ခေါက်တုန်းကမနှစ်လောက်တုန်းကလို့ထင်ပါတယ်ဆရာဝန်ကြီးတယောက်အကြောင်းကိုနည်းနည်းပြောပြဘူးเนาะသူ့အကြောင်းကိုတော်တော်လေးရှည်ရှည်လေးပြောပြဘူးပါအခုအကျဉ်းလောက်ပြောလိုက်ချင်တာเนาะအဲ့ဒီဆရာဝန်ကြီးကသူကကနေဒါနိုင်ငံသားပါเนาะဒါပေမဲ့တစ်ခါလေအမေရိကန်မှနေတယ်တစ်ခါလေအင်္ဂလန်မှနေတယ်ဟုတ်အဲ့သူကမင်းရဲ့ကပညာကိုတော်တော်ကြိုးစားပြီးတော့သင်တာနော်သူမိဘတွေကလည်းပညာတတ်တွေပါပဲသ ูပြောတယ်လို့ဆိုရင်တော့သူ့မိဘတွေကဘာသာတရားမကူးဘူးနော်ဘာဘာသာမှမရှိအဲ तू ကလည်းပညာပဲစူးစမ်းပြီးတော့သင်တယ်ဆရာဝန်ဘွဲ့လွန်ကြီးတွေပါရဂူဘွဲ့ရတဲ့ထင်အောင်သင်တယ်ပါရဂူဘွဲ့ကိုရပြီးတဲ့နောက်ကျတော့ तू အမှန်ချစ်ခင်နှစ်သက်တဲ့အဲအမျိုးသမီးတယောက်ကိုအင်တာဗျူးနော်ရုပ်ရည်လည်းအင်တန်တင့်နေပါတယ်သူတို့ကိုမြင်မှုပါတယ်သူတို့နဲ့လည်းသိတာပေါ့နော်အဲ့လိုနဲ့အလုပ်ကိုအင်တန်ကြိုးစားပြီးလုပ်တာပတ်စံလေးအများကြီးရှာနိုင်တယ်အဲ့တော့အိမ်ကြီးကြီးကောင်းကောင်းတူဝဲတယ်နော်ကားမှ3စီးတူဝဲတယ်အကြီးက2မျိုးအငယ်က2မျိုးပြီးတော့ဟိုပျော်ပဲစားသွားရင်တုံးဖို့ဆိုတဲ့ကမ်ပါလို့သူတို့ခေါ်ပါတယ်နော်အဲ့ဒါကလည်းတစည်းလို့နော်သမီးလေးတယောက်ရှိတယ်သမီးကလည်းဒီတယောက်ပဲရှိတာပါနော်အဲ့လိုနဲ့အပြောပါတွေအမျိုးမျိုးခံစားပြီးတော့အင်တာအစင်တန်းမြင့်မြင့်ဂုံရှိရှိဂုံရှိတဲ့လူတွေရဲ့အတိုင်းဝိုင်းတွေမှာနော်နေခဲ့တာသူ့အတိုင်းဝိုင်းတွေကလည်းဒီလိုပဲပါရဂူဒီပညာတတ်ဒီအဲ့ဒါလို့သူ့လိုပဲအစင်မြင့်မြင့်နေတဲ့လူတွေပဲနော်အဲ့လိုနဲ့နေလာပြီးတော့အသက်40ကျော်လာတော့သူ့စိတ်ထဲမှာကြာလီမပျော်လီကြာလီမပျော်လီဖြစ်လာတယ်သူဘာကြောင့်မပျော်ဘူးဆိုတာ तू မသိဘူးတဲ့နော်အဲ့တော့မသိတော့ तू မိတ်ဆွေစိတ်ပါပညာရှင်စေယောဂပါရဂူတယောက်ကိုတော့ပြရတယ်။တော့ပြရတော့သူ့မိတ်ဆွေကဒါ depression ဖြစ်တာပါ။နော်။အမှန်တော့အဲ့ဒီ depression ဖြစ်တာပါလို့နာမည်တက်လိုက်တာဘာမှတိတ်ထူမသွားဘူး။မင်းစိတ်ဓာတ်ကျနေတာပါလို့ပြောလိုက်တာပဲ။ဒါပေမဲ့ဒီစိတ်ဓာတ်ကိုဘယ်လိုလုပ်ပြန်တယ်။ဘာဖြစ်လို့စိတ်ဓာတ်ကျတာလဲလို့ तू မပြောနိုင်ဘူးနော်။ဒီစိတ်ဓာတ်ကိုမကျအောင်ဘယ်လိုလုပ်ရမလဲဆို तू မပြောနိုင်ဘူးနော်။အဲ့ဒီစိတ်ဓာတ်ကျတဲ့အချိန်မှာနည်းနည်းတက်တာအောင်ဆိုပြီးတော့ဆေးပဲပေးတာပဲ။နော်။တက်တာအောင်ဆေးပေးအဲ့တော့ तू မပြောဘူးနော်အလုပ်လုပ်ရတယ်လည်း तू မပြောတော့ဘူးနော်ပတ်စံနေတော့အများကြီးလှိပ်ပြီးတော့ရတယ်နော်အိမ်ရောက်သွားရင်လည်းပဲအိမ်မှာလည်း तू မပြောဘူးနော်သူ့ဇနီးကိုလည်း तू စိတ်ဝင်စားတော့ဘူးဘာမှလည်းမပြောချင်တော့ဘူးငငယ်တုန်းကစကားတွေပြောလို့မကုန်ဘူးနော်တဖြည်းဖြည်းတဖြည်းဖြည်းအသက်ကြီးလာတဲ့အခါပြောစရာစကားကမရှိဖြစ်သွားတော့ဘာမှပြောစရာမရှိတော့ဘူးကိုကလည်းသူ့ခန်းထဲမှာ television တစ်လုံးနဲ့ကိုကလည်းကိုယ့်ခန်းထဲမှာ television တစ်လုံးနဲ့ပဲပြီးရောနော်အတိတ်ပဲရှိတာအဲ့တော့ကြားတော့တတိမပြောတာကိုတော်တော်အဲ့တော့ကြားတော့တတိမပြောတာကိုတော်တော်သိမခံနိုင်တော့နော်အဲ့တော့စိတ်သက်သာမှုရအောင်ဆိုတော့ငွေရစည်းဝါးတောင်သူလျှောက်လုံးမိနေတယ်ပြောမလားဆိုတော့နော်ပြောစရာလိုက်ရှာလာနောက်ဆုံးဘလို့မှသိမခံနိုင်တော့အဲ့ဒီအလောက်ကနေထွက်ပလိုက်တယ်အိမ်ကိုလည်းရောင်းပလိုက်တယ်နော်ဇနီးကိုလည်းပဲပြက်ဆဲလိုက်တယ်မထူးပါဘူးတဲ့ဘာမှမပြောတဲ့အင်တော်ကြီးကြီးဘာလို့ဆက်ပြီးတော့နေရမှာလဲသမီးလေးတယောက်ရှိတာသူ့အတူ boarding ကျောင်းကိုပို့လိုက်တယ်ကျောင်းကြီးကျောင်းသားနော်အချင်းတိုင်ပတ်စံပို့ပေးလိုက်မယ်အဲ့ဒီမှာပဲနေအဲ့ဒီမှာပဲစားအဲ့ဒီမှာပဲကျောင်းတက်တော့အဲ့လိုဖြစ်သွားပြီနော်ကားကိုနှစီရောင်းလိုက်တယ်တစီပဲထားတယ်ပေါ့အဲ့ဒီကားတစီနဲ့ခြေတလုံးအိမ်တိုင်းလျှောက်သွားရောက်လျာသွားကားထိုးထားကျုံရဟိုတယ်မှာနေပတ်စံတော့အများကြီးရှိသေးတယ်သူရှားဖွေစူးစောင်းထားတာအများကြီးရှိတိတ်ချမ်းတာအဲ့လိုပဲသုံးဖြုံးပြီးပျော်မလားလို့နော်ဟိုသွားဒီသွားလှုပ်ချင်တာအကုန်လျှောက်လှုပ်တာလေနော်ပျော်မလားလို့ဒါပေမဲ့မပျော်ဘူးအရင်တော့ကပညာတတ်ဆရာဝန်ပါရဂူကြီးနော်အင်မတန်အဝတ်အစားကိုကောင်းကောင်းမွန်မွန်တက်တက်ရရဝေးလေးရှိတယ်နော်ကိုယ်ကောင်ပြောရမယ်ဆိုရင်နှခမ်းမုတ်ဆေးမွေးကိုနေတိုင်းပြောင်းနေအောင်ရိတ်လေးရှိတယ်နော်အင်မတန်တက်တက်ရနေတတ်တာနော်တို့နိုင်ငံအထူးသဖြင့်အင်္ဂလန်ကအဲ့ဒီတို့ခေတ်ကဆိုတော့နော်အင်မတန်တက်တက်ရနေတဲ့နိုင်ငံကုန်တိတ်ခါရှိရှိနေတဲ့နေတဲ့ဟိုနိုင်ငံဖြစ်တယ်သူအစင်တန်းကလည်းအဲ့တိုင်းနေကြတဲ့လူကြီးပဲနော်သူကအဲ့လိုလည်းမနေတော့ဘူးမနေချင်တော့ဘူးအဝတ်အစားကိုဖြစ်တယ်လို့ဟုတ်တယ်ခေါင်းကနေဆွတ်ချလိုက်ရတဲ့အဝတ်အစားမျိုးဝတ်လိုက်တော့မုတ်ဆင်မွေးနှခမ်းမွေးမရိတ်တော့စပင်းလည်းမညံ့ဘူးအဲ့တော့သူကိုယ်တိုင်ပြောပြတာနော်အဲ့တော့သူ့ပုံစံဘယ်လိုနေမလဲစပင်းလည်းမညံ့ဘူးနှခမ်းမွေးလည်းမရိတ်ဘူးမုတ်ဆင်မွေးလည်းမရိတ်ဘူးအင်းရင်ဝတ်အစားလည်းပဲဘာမှတခါတည်းတန်းတန်းရှင်းရှင်းတက်တက်ရဆိုတာဒီမလုပ်တော့ဘူးကျုံရအင်ကြီးတစ်ထည်ဝယ်ပြီးဆွတ်ချလိုက်တာလေကျုံရဘောင်းကြီးတစ်ထည်ကိုကောက်ပြီးဝတ်တာလေအဲ့လိုဖြစ်လာတော့ပြောရရင်တော့ hippies လို့ဖြစ်လာတယ်နော် hippie ပုံစံပေါက်လာနောက်ဆုံး तू ဘယ်လောက်ထိအောင်တိမခံနိုင်လဲဆိုတော့သူ့နိုင်ငံမှာလည်း तू မနေချင်တော့ဘူးနော် तू ဘာဖြစ်နေလဲစဉ်းစားဖို့တော့ကောင်းတယ်နော်အဲ့တော့ तू ကမိတ်ဆွေတယောက်ကိုသွားနှုတ်ဆက်တယ်အဲ့ဒီချိန်မှာသူ့မှာကြောမှာပိုးဖို့တနိုင်စားပစ္စည်းပဲသူ့မှာရှိတော့အကုန်လုံးသူစွန့်ပြစ်လိုက်ပြီ။နော်။ပြီးတော့ပတ်စံနဲ့ပါစပို့ပဲရှိတယ်။အဲ့ဒါလေးနဲ့သူမိတ်ဆွေတွေသွားတယ်။သူနဲ့တော်တော်ခင်တဲ့မိတ်ဆွေ။အဲသူပြောပြတယ်ငါအလုတ်ကလည်းထွက်လိုက်ပြီတဲ့။အိမ်လည်းရောင်းလိုက်ပြီ။အိမ်တော်ကလည်းပြက်ဆဲလိုက်ပြီ။သမီးလေးကိုလည်းဘောဒင်းချောင်းပို့လိုက်ပြီ။ဟွန်း နောက်မှအခုဘာပစ္စည်းမှလည်းမရှိတော့ဘူးဒီ passport နဲ့ဒီပတ်စံပဲရှိတော့တယ်ဒါပါဆွန့်ပြစ်လိုက်ရင်ငါတော့လွတ်လပ်သွားမှာနော်ဒီပတ်စံနဲ့ passport ပါလွတ်ပြစ်လိုက်ရလို့ရှိရင်သူအင်တန်လွတ်လပ်သွားမှာသူထင်တယ်နော်အဲ့တော့သူ့စိတ်ထဲမှာဘာဖြစ်နေလဲသူဘဝကိုသူမကျင်းတတ်ဘူးသူအေးချမ်းကျင်တယ်လွတ်လပ်ကျင်တယ်နော်သူပျော်ကျင်တယ်သူပျော်လို့မရဘူးဒီလိုလူတွေဘယ်လောက်များသလဲလို့သူကတော့ immediate extreme case လို့ဆိုရမှာเนาะအလွန်အကျွံကြီးဖြစ်သွားတဲ့လူပြောက်လို့လဲဆွနိုင်ပါတယ်เนาะဒါပေမဲ့နည်းနည်းပါပါသူလူဖြစ်တဲ့လူတွေဘယ်လောက်များမလဲအများကြီးရှိမှာပါเนาะတခါလေတခါကြီးတို့ကိုယ့်ကိုယ်ပြန်မေးကြည့်စမ်းပါเนาะအဲ့ဒါเนาะအဲ့တော့သူစိတ်သူကဉာဏ်ရှိတဲ့လူเนาะသိ intelligent ညံ့တဲ့လူပါစိတ်ကောင်းတဲ့ရှိတဲ့လူပါเนาะဒါပေမဲ့သူ့ဘဝကိုသူအတိတ်ပဲရှာလို့မရဘူးငါဆရာဝန်ကြီးပါတကူဖြစ်တယ်ငါပတ်ဆိုင်နေအများကြီးရတယ်အိမ်ရှိတယ်ကားရှိတယ်ဒါပေမဲ့ဘဝဆိုတာဒါပဲလားဒါအကုန်ပဲလားဒါရင်းနဲ့ငါမပြောသေးဘူးပြောအောင်မလို့စက်တော့အောင်နော်မူရင်စီဝါလောက်ကြည့်တယ်မပြောဘူးနော်သူ့ကိုတချို့ဆရာဝန်တွေကတော့စိတ်ယောဂဖြစ်နေပြီစိတ်နှောက်နေပြီလို့တော့ထင်တယ်နော်သူများနေလို့မှသူမနေတော့ဘူးနော်ဒါဒီလူကတော့စိတ်နှောက်သွားပြီလို့ထင်တယ်အမှန်တော့ तू စိတ်နှောက်တာမဟုတ်ဘူးဘဝအတိတ်ပဲပျောက်သွားတာနော်ငကူလေးကသူ့မှာမိဘကလည်းဘာသာတရားမရှိဘူးသူကိုယ်တိုင်လည်းဘာသာတရားမရှိဘူးအဲ့တော့ပစ္စည်းဥစ္စာအပျော်ပါလောက်နေဘဝအတိတ်ပဲမပြည့်စုံဘူးနော်ဘာသာတရားဆိုတာလူသဘာဝလူအပ်ချက်နော်လူတွေက biological need ကိုသာသဘာဝလူအပ်ချက်လို့ထင်နေတာနော်အစားတောက်စားမယ်နော်အပျော်ပါခံစားမယ်အိမ်တော်တောင်းမေးပြုမယ်ဒါသဘာဝလို့ထင်တယ်နော်မြင့်မြတ်တဲ့စိတ်ထားလေးနဲ့မှန်ကန်တဲ့အသိဉာဏ်ကိုလိုချင်တာလေလူသဘာဝဒါပေမဲ့အဲ့ဒါကိုမသိဘူးအဲ့ဒါမသိတာအမှန်ခက်တာအဲ့တော့အဲ့လိုနဲ့သူကအမေဆွေတွန်းနှုတ်ဆက်တော့သူ့မေဆွေကနင်အဲ့ဒီ passport နဲ့ပတ်စံလွတ်ပလိုက်ရုံနဲ့နင်ဟာလွတ်လပ်တဲ့လူဖြစ်မသွားပါဘူးနော်အဲ့ဒီစကားအမှန်လေးနဲ့တူနော်ရှိတာတွေအကုန်လုံးလွတ်ပလိုက်တယ်နဲ့ပဲလွတ်လပ်သွားရောလားတန်ဟောစင်ဆိုတာကုန်သွားရောလားနော်ဒါကြောင့်လူတွေကတန်ဟောစင်ဖြတ်တယ်ဖြတ်တယ်ပြောတာရုပ်ပိုင်းဆိုင်ရာမှာတော့ဖြတ်လို့ရမယ်စိတ်ပိုင်းဆိုင်ရာဘယ်လိုလုပ်ဖြတ်မလဲနော်ဉာဏ်နဲ့မှမဖြတ်နိုင်ရင်ဖြတ်လို့မရပါဘူးเนาะအဲ့ဒါနဲ့သူမိတ်ဆွေကဘယ်လိုဆက်ပြောလဲဆိုတော့နေရညာရှိတဲ့သူပါတဲ့နေညာပညာကိုအသုံးချပြတော့ကောင်းကောင်းမွန်မွန်နဲ့ပတ်စံရှာပြီးတော့အဲ့ဒီပတ်စံကိုကောင်းကောင်းမွန်မွန်ပြန်သုံးမှသာနေရတန်ဖိုးရှိတဲ့လူဖြစ်မှာတဲ့ဒါသူနားလေတလောက်ပြောလိုက်တာပါเนาะသူစကားသူလည်းတလောက်ပဲတိတာ ው ဒါပေမဲ့အဲ့လိုနဲ့ပဲမိတ်ဆွေကိုသူနှုတ်ဆက်လိုက်ပြီးတော့ကဘာအနှံ့လျှောက်သွားတော့လာသူနိုင်ငံမှာသူမနေချင်တော့ဘူးသူတခုခုကိုရှာနေသူဘာလို့ရှာနေဆိုတော့ तू မသိဘူး तू လည်းမသိဘူးเนาะဒါမျိုးကဒီဖုံဖုံကဒီဆရာဝန်ကြီးနဲ့စကားပြောရမှာအင်မတန်လက်လိုက်လက်လက်ဖြစ်တယ်ဘာလို့လဲဆိုတော့ဒီဖုံဖုံကိုယ်တိုင်အဲ့လိုနည်းနည်းပါးပါးခံစားခဲ့ပြီလို့ဒီဖုံတိုင်းကိုဖုံဖုံကိုယ်တိုင်ကိုယ့်ဘဝမှာရှင်းတဲ့တာကာလလောက်ဘာဘာသာမှမကူဘူးဘာသာမဲ့အဖြစ်နဲ့နေခဲ့ပြီเนาะအမျိုးမျိုးလုပ်ကြည့်တယ်အစဉ်ပြေတာရှိတယ်အောင်မြင်တာလည်းရှိတယ်ဒါမဲ့ကျင်းနှမှုမရဘူးဘာအတိတ်ပဲရှိလဲလို့ခဏခဏမေးတယ်เนาะအဲကြောင့်သူ့ခံစားချက်ကိုကိုခံစားချက်လိုပဲကိုချင်းစားပြီးတော့အင်မတန်လေးလေးစစနာထောင်တာသူ့တေးချပြန်မေးတာနော်အဲ့တော့အဲ့ဒါလိုပဲသူကဘာအနှံ့လျှောက်သွားတာတွိုင်းတွိုင်းနဲ့ဗမာပြည်လည်းရောက်တယ်အိန္ဒိယပြည်လည်းရောက်တယ်အဲ့လိုပေါ့နော်ဂျပန်လည်းရောက်တယ်အထူးသဖြင့်သူကအနောက်နိုင်ငံကိုသူညှင်းငွေအနောက်နိုင်ငံကဒီအစင်တန်းမြင့်မြင့်ဟန်လုပ်ပြီးတော့နေရတဲ့ဂုံအတိုင်းဝိုင်းကြီးကိုသူတော်တော်ညှင်းငွေနော်ပစ္စည်းကိုမှတန်ဖိုးထားတယ်ကြောက်ကြောက်သာဘူးနိုင်မှုကြွားမှုဒါပဲဒါပဲဦးစားပေးနေတာဒါဟုတ်သူညင်းလို့အဲ့တော့အဲ့လိုနဲ့သူအိန္ဒိယပြည်ရောက်တော့သူ့မိတ်ဆွေတယောက်ကိုအဲ့မှာသွားတွေ့တယ်မတော်တဆသွားတွေ့တယ်သူတော့မင်းမလုပ်နေတယ်သူ့ကိုကြည့်လိုက်ရတာလဲတကယ်ကိုသမင်းရှိဒီမိုးစင်းမွေးရှိနှကောင်းမွေးရှိနေမရုတ်တရက်ဆိုမှတ်မိဖို့တော့မလွယ်ဘူးအဲ့နဲ့တွေ့ကြတော့မေးတော့သူကငါဒီလိုပဲရှောက်သွားနေတာလေအလုတ်ကလည်းငါထွက်လိုက်ပြီအင်းတော်လဲပြက်ဆဲလိုက်အဲ့နဲ့ဆွေးနွေးကြည့်တော့သူ့မိတ်ဆွေမှာစိတ်မချမ်းသာမှုရှိတယ်ဆိုတော့သူသိရတာ ው ။ဟိုဘက်မိတ်ဆွေတယောက်ကသိရတော့ငါတော့အများကြီးမပြောနိုင်ဘူးကွာတဲ့။မင်းတရားအထုတ်ကြည့်ပါလား။ဟိုမိတ်ဆွေကလည်းတရားအထုတ်တယ်။နော်။တရားအထုတ်နေတော့သူအထုတ်နေတဲ့သူမဟုတ်လို့ဒါပြောနေတာပဲနော်။အဲ့တော့သူကိုယ်နဲ့တရားအထုတ်ပြီးတော့နည်းနည်းလေးစိတ်အေးချမ်းမှုရတယ်။ဘဝကိုနည်းနည်းလေးအတိတ်ပဲရှိလာတယ်နော်။ဒီကြုံတွေ့ရတဲ့ဒုက္ခတောင်မှတကယ်တော့အတိတ်ပဲရှိတယ်။ကိုကမြင်တတ်ဖို့ပဲလိုလား။နော်။အဲ့တော့ဒုက္ခတွေကိုအတိတ်ပဲရှိရှိမြင်တက်လာတဲ့အခါဒုက္ခကိုခံနိုင်ရင်ရှိလာတယ်။ရှိလာတော့ तू ကမင်းတရားထုတ်ကြည့်ပါလား။ဒါနဲ့အစဉ်ပြေတဲ့ဧတာတစ်ခုမှာ၁၀ရက်တရားအထုတ်ကြည့်တယ်။အဲ့တော့၁၀ရက်တရားထုတ်ကြည့်တော့ तू ပြောတဲ့အတိုင်းပြန်ပြောမှာဆိုရင်နော်ပထမ3ရက်က the first 3 days were like hell နော်ပထမ3ရက်လောက်ကတဲ့ငရဲပြေရောက်နေလို့ပါပဲနော်ဘာဖြစ်လို့လဲဆိုတော့တနေ့ကိုတဲ့12နာရီလောက်ထိုင်ရတယ်နော်ကြံတဲ့အချိန်လေးမှာရေချိုးချိန်စားချိန်တောက်ချိန်လေးခဏ break ရှိတယ်တနေ့ပြီးရင်တခါ5မိနစ်လောက်10မိနစ်လောက် break ရှိတယ်အဲ့တော့တို့လူမျိုးကတနေ့ကိုဆယ်နိုင်ငင်းငင်းထိုင်တဲ့လူမျိုးမဟုတ်ဘူး။နော်။အဲ့တော့ငင်းငင်းလေးတနေ့ထိုင်ဖို့ဆိုတာတော်တော်တော့မလွယ်ပါဘူး။အလေ့ကျင့်မရှိဘူး။အတန်ခက်ပါတယ်။အဲ့တော့ထိုင်ရင်လည်းကြာတော့ညောင်းလာတယ်၊ကြိုက်လာတယ်၊ထုံလာတယ်၊ကျဉ်လာတယ်၊ပူလာတယ်နော်။မိခဲပေါ်မှာထိုင်ရတယ်လို့တခါလေးဖြစ်တတ်တယ်နော်။အဲ့တော့ဒါပေမဲ့ဒီလူတွေဟာတမျိုးပဲ။တို့ကလုံမယ်ဆိုတကယ်လုံတယ်လို့နော်။အဲ့တော့အီခံပြီးတော့မရမကစူးစမ်းပြီးအားထုတ်တာနော်။အခြေခံကတော့အာနာပါနပါပဲ။အသက်ရှူတာကိုတခြားတတိကပြီးတော့ကျိုးစားတာပဲ။အဲ3-4ရက်လောက်ကြာလာတဲ့ခါသမာဓိလေးနည်းနည်းကောင်းလာတော့ခန္ဓာကိုယ်မှာဖြစ်ပေါ်သမျှဝေဒနာတွေအားလုံးနော်ကြည့်တယ်နော်ဝေဒနာနုပတ္တနာအထုတ်တယ်နော်။အဲ့လိုနဲ့သူဘယ်လိုပြောလဲဆိုတော့9ရက်လောက်ကြာတဲ့ခါမှာတဲ့နည်းနည်းငြိမ်းချမ်းလာတယ်နော်စိတ်ကနည်းနည်းအေးချမ်းလာတယ်။အရင်တုန်းကနာတာကျဉ်တာထုံတာကြိုက်တာပူတာတွေကလည်းတဖြည်းဖြည်းဖြည်းနဲ့ပြောင်းသွားတယ်နော်။10ရက်လောက်ကြာတော့သူအင်မတန်ချမ်းသာနေပြီ။ဘာမှတော့သူအထုတလည်းမသိပါဘူးတဲ့အင်မတန်ချမ်းသာတယ်ဆိုတော့သူသိတယ်တဲ့နော်အဲ့တော့သူဘလို့ပြောလဲဆိုတော့သူ့ကိုသူပြောလိုက်တယ်တဲ့ငါလိုချင်တာဒါပဲနော်ဘာမှမသိဘူးနဲ့သူလိုက်ရှာနေတာနော်တွားတွေ့တယ်တွားတွေ့တော့မှဒါပဲအဲ့ဒီရရင်နောက်ပိုင်းမှလည်းသူခဏခဏမြေတားတွေမှာတရားအားထုတ်တယ်နော်တော်တော်လေးကြာသွားတယ်သူမှလည်းထိုင်စားလောက်အောင်ငွေကအများကြီးရှိသေးတာပေါ့နော်နောက်တော့တဖြည်းဖြည်းငွေရတော့နည်းသွားတာပေါ့အဲ့လိုနဲ့သူတော်တော်လေးတဖြည်းဖြည်းနဲ့ဝိပဿနာဉာဏ်ကြီးပါလေရင်းလာတဲ့ခါမှာစိတ်ထားတွေပြောင်းသွားအသိဉာဏ်တွေပြောင်းသွားတယ်သဘောထားတွေပြောင်းသွားတယ်အဲ့ဒီခါကျတော့ဘလို့ဖြစ်လာလဲဆိုတော့ तू အင်မတန်စိတ်ချမ်းသာနေတုန်းမှနော် तू အရင်တုန်းကဇနီးကိုပြန်တရိရတဲ့ခါ तू တိတ်တနာသွားတယ် compassion ဖြစ်လာတယ်တဲ့နော်တရားအထုတ်လာတော့ compassion ဆိုတာဘာလဲတော့กรุณาเนาะกรุณาဖြစ်လာတယ်เนาะအဲ့တော့ကိုကတကယ်စိတ်ချမ်းသာမှသူတဘောပေါ်မေတ္တာกรุณาထားနိုင်တာเนาะကိုဘွားကိုကိုမကျင်တတ်တဲ့လူဟာကိုကိုကိုမမချစ်တဲ့သူဟာသူတဘောကိုမေတ္တာกรุณาထားနိုင်ဖို့မဖြစ်နိုင်ဘူးပါဇက်ပြောပဲဖြစ်မှာเนาะအဲ့တော့ तू အင်မတန်တရားထုလို့ငြင်းချမ်းနေတဲ့ခါမှာသူတို့တရားနီးပေးတဲ့ဆရာကြီးတွေကလည်းမေတ္တာဘာဝနာလဲအားထုတ်ဖို့ညွန်ကြားပေးတာဘူးเนาะသင်ပေးတာဘူးအဲ့တော့အဲ့ဒီခါမှာသူတယောက်ချင်းတယောက်ချင်းအာယုံပြုတ်ကြည့်တဲ့ခါမှာလူတိုင်းဟာအင်မတန်ဒုက္ခကြီးကြီးကိုရင်မှပိုက်ပြီးတော့အမြင်ရတယ်ဆိုတာသူသိတယ်နော်ဘယ်သူမှတကယ်စိတ်မချမ်းသာဘူးဆိုတာလည်းသူသိတယ်အဲ့ဒီအချိန်မှာ compassion ဖြစ်လာတယ်နော်ဒါသူသုံးတဲ့စကားလုံးပါပဲနော်အဲ့တော့နောက်တော့သူနိုင်ငံသူပြန်သွားပါလေနော်ပြန်သွားပြီးတော့အဲ့ဒီသူခွဲခွာပြီးတော့ထားခဲ့တဲ့သူ့ဇနီးကိုပြန်ခေါ်ပြီးတော့အေးအေးစိစိရိုးရိုးသားသားပြန်ပြောပြီးဆွေးနွေးတယ်နော် तू အရင်တုန်းကဘယ်လိုခံစားခဲ့ရလဲအခု तू လို့ဘယ်လိုခံစားရလဲဆိုတော့ပြောပြတော့သူတို့နှစ်ယောက်ပြန်ပြီးတော့ပေါင်းသွားတယ်ဆိုပါတော့နော်အဲ့တော့တရားထုတ်ပြီးတော့တရားတွေသိလာကမှဘာဖြစ်လို့အိမ်တော်ကိုပြန်ပေါင်းသေးတယ်လဲလို့မေးစရာကြီးဖြစ်သွားအောင်နော်အဲ့တော့ तू ကဘယ်လိုပြောလဲဆိုတော့အရင်တုန်းကဒီမိမကိုယူတုန်းကတဲ့ passion နဲ့ယူခဲ့တာပါတဲ့ passion ဆိုတာဆွဲလမ်းမှုအာယာမှုကိုမမောတဲ့စိတ်နော်အာယုံကိုမမောတဲ့စိတ်သူငါ့ကိုတာယာမှုပေးမယ်သူနဲ့နေရရင်ငါပြောမယ်နော်အဲ့ဒီ passion ဆိုတဲ့ကိလေသာတဏှာဆိုပါတော့နော် lust ဘယ်လိုပြောပေါ့နော်အဲ့ဒီစိတ်နဲ့ယူခဲ့တာပါအခုတစ်ခေါက်ပြန်ယူတာကတော့ compassion နဲ့ယူတာပါတိတ်လှတယ်သူပြောတဲ့စကားလေးကနော်တိတ်အတိတ်ပဲနည်းနည်းပါလေအရင်တုန်းကတာယာမှုမျောလင့်ပြီးတော့ယူတာအခုတော့ကရုဏာနဲ့ယူအရင်တော့ကိုယ်အတွက်တွေးပြီးယူတာအခုတော့သူ့အတွက်ကိုတွေးပြီးယူတာနော်သူ့ကိုစိတ်ချမ်းသာစေခြင်းနဲ့သူ့ကိုတရားထုတ်စေခြင်းနဲ့သူ့မိမကတော့ Roman Catholic ပဲမာသာတရားတစ်ခုတော့ရှိတာပေါ့နော်အဲ့ဒါနဲ့သူ့မိမကလည်းသူတရားထုတ်ဖို့တိုက်တွန်းတယ်နော်အဲ့တော့တယောက်ကိုတယောက်တကယ်ချစ်တယ်ဆိုတာအဲ့ဒါမှချစ်တာကိုယ့်ဘုမဟုတ်တော့ဘူးနော်သူ့ဘုသူ့ကိုမေတ္တာကရုဏာထားတယ်သူ့ကိုတရားတွေပြီးပြီးတော့ငြိမ်းချမ်းစေခြင်းနဲ့လွတ်လပ်သွားစေခြင်းခိုင်မာတဲ့သူရင့်ကျက်သူဖြစ်သွားစေခြင်းနဲ့ အဲ့လိုဖြစ်သွားတာနော်ပြီးတော့အရင်အလုပ်ကိုပြန်လုပ်တယ်နော်ဒါပေမဲ့အရင်သဘောထားတိုင်းမဟုတ်တော့အရင်တုန်းကလူနာများများလိုချင်တယ်ပတ်စံများများလိုချင်တယ်အခုတော့အဲ့လိုမဟုတ်တော့ဘူးလူနာနည်းနည်းပဲလိုချင်တယ်ရောက်လာလူနာကိုအေးအေးဆေးဆေးစကားပြောတယ်သူခန္ဓာကိုယ်မှာဘာယောဂဖြစ်နေလဲစိတ်ကောဘယ်နဲ့နေလဲအိမ်မှာမိသားစုဆက်ဆံရေးဘယ်နဲ့နေလဲစာဝန်ရေးဘယ်နဲ့နေလဲဘာဖြစ်လို့ဆိုတော့စာဝန်ရေးအဆင်မပြေရင်လည်းယောဂဖြစ်တတ်တယ်အိမ်မှာမိသားစုအဆင်မပြေလည်းပဲယောဂဖြစ်တတ်တယ်နော်အဲ့တော့ခန္ဓာကိုယ်ဆိုတာရုပ်တစ်ပိုင်းနံတစ်ပိုင်းခွဲထားလို့မရအောင်နော်ရုပ်တရားနဲ့နံတရားတစ်ခါတွဲနေတာနော်အဲ့တော့လုံငန်းကြိုင်ကမ်းမှာအစင်မပြေလို့ရှိရင်စိတ်ဆင်းရဲရင်ခန္ဓာကိုယ်မှာယောဂဖြစ်လာတာအိမ်မှာမိသားစုအင်တော်ကြီးစသည်အားဖြင့်အစင်မပြေရင်ယောဂဖြစ်လာတာသူတို့ဖြင့်နှလုံးယောဂသွေးတိုးယောဂအစာမကြေတဲ့ယောဂအိမ်မပြောတဲ့ယောဂအားငယ်တဲ့ယောဂစိတ်ဓာတ်ကျတဲ့ depression ယောဂဒါတွေကဘဝနဲ့ပတ်သက်နေတာနော်နေပုံထိုင်ပုံဆက်ဆံရေးအပေါ်မှာမူတည်တယ်နော်နေပုံထိုင်ပုံမမှန်ရင်ဆက်ဆံရေးမမှန်ရင်ယောဂဖြစ်တယ်။နေပုံထိုင်ပုံမှန်ရင်ဆက်ဆံရေးမှန်ရင်ယောဂတက်တာလေယောဂမဖြစ်ဘူး။အဲ့လိုဖြစ်တာဘူး။အဲ့တော့လူနာတွေကိုသူကရုဏာနဲ့ဆက်ဆံတယ်လို့။အေးအေးဆေးဆေးစကားပြောတယ်။တည်တည်ချာချာနဲ့နဲ့နဲ့နဲ့သဘောပေါက်အောင်ရှင်းပြတယ်။ပြီးတော့လူနာတိုင်းကိုတရားထုတ်ခိုင်းတယ်။ဘာဘာသာကိုယ်ွယ်ကိုယ်ွယ်အရင်ကြည့်ဘူး။တရားတော့အထုတ်ပါ။နော်အဲ့တော့သူကိုယ်တိုင်ကတရားနည်းပေးတဲ့တရားဆရာဖြစ်လာတယ်နော်။ပတ်စံကတော့အရင်လောက်မရဘူးတဲ့ဒါပေမဲ့ကိစ္စမရှိပါဘူးအရင်လိုလည်းမဖြုံးတော့ဘူးတဲ့အင်မတန်ခြွေတာပြတော့သုံးပြတော့ပတ်စံသူစုတယ်စုပြီးရင်6လအလုပ်လုပ်ပြီးရင်6လတရားထုတ်တယ်အဲ့လိုဖြစ်လာတာနော်အဲ့ဒီချက်ကအမတန်ရေးကြည့်တယ်ဒီဆရာဝန်ကြီးနဲ့ပတ်သက်တဲ့သူ့ဘဝဖြစ်စဉ်ဟာမနေ့နေ့နားလည်ဖို့အလွန်အရေးကြီးတဲ့ကိစ္စဖြစ်နေတယ် model သဘောမျိုးနဲ့ထားပြီးစဉ်းစားသင့်တယ်နော်အဲ့တော့အသက်40ကျော်လာတဲ့ခါမှာအလုပ်ပုံမှန်ထားတဲ့သဘောထားလိုက်ပြောင်းသွားပြီနော်ဒါတရားကြောင့်ပါနော်အိမ်တော်ကြီးမှန်ထားတဲ့သဘောထားလည်းပြောင်းသွားပြီပို့ပြီးတော့လေးနဲ့တဲ့ပို့ပြီးတော့မြင့်မြတ်တဲ့သဘောထားတွေဖြစ်လာတယ်နော်လူနာနဲ့ဆက်ဆံတဲ့ကံမှာသူ့စီကပတ်ဆံရဖို့တင်မဟုတ်ဘူးသူ့ဘဝတကယ်အဆင်ပြေသွားဖို့သူတကယ်စိတ်ချမ်းသာသွားဖို့သူ့ရောဂါပျောက်ဖို့ဒါကိုဥစားပေးတာအဲ့လိုဖြစ်လာတာနော် The transition from morning to afternoon is a reviolation of earlier valuesof becoming aware of the error in our former convictions เนาะအရင်တုန်းကသူ့ဘာသာတရားကိုမယုဖလာသူကိုယ်ွယ်လာတယ်เนาะအဲ့ဒါအောင်နောက်တော့သူမှားမှန်းသိလာတယ်ဟိုတယောက်ကတော့အရင်တုန်းကဘာသာမဲ့အဖြစ်နဲ့နေလာတယ်ဘာသာတရားမရှိတော့ဘဝကမလေးနဲ့တလူဖြစ်လာတယ်ဘာသာတရားဆိုလို့ကြုံရဘာသာတရားကိုမဆိုလို့ဘူးเนาะတဘာဝကြတဲ့ဘာသာတရားเนาะအဲ့တော့ဒီဘဝဗုဒ္ဓဘာသာတရားအထူးသဖြင့်ဒီဝိပဿနာတရားဟာအင်မတန်တဘာဝကြတယ်အင်မတန်လက်တွေ့ကြပါတယ်เนาะတော့အရင်တော့ကအမှားတွေကိုဒီချိန်မှာမြင်လာပြီတဲ့အမှားကိုပြင်ပြီဒီချိန်မှာတချို့ဘာသာတရားအဟောင်းကိုစွန့်ပြီးတော့ဘာသာတစ်ခုပြောင်းရတယ်နော်အရင်တော့ကလုံနေတဲ့အလုပ်ကိုလည်းတချို့ကစွန့်ပြစ်တယ်တပည့်လေးတယောက်ဆိုရင်အမေရိကန်မှာနော်သူကတတုစိတ်မှာလုံးလုံးတယ်နော်စတီးလ်တို့အလူမီနီယမ်တို့ထုတ်တဲ့စိတ်နော်အဲ့ဒီမှာအလုပ်လုပ်ရင်းကနေနောက်တော့သူအဲ့လိုပဲအသိဉာဏ်နဲ့ရင်းကျက်လာလို့စဉ်းစားတက်လို့ဝိပဿနာတရားအထောက်လိုက်တဲ့ခါမှာသူအလုပ်ယုံကထွက်တဲ့စတီးကဘယ်ကိုသွားတယ်လဲဆိုတော့သူလိုက်စုံစမ်းနေတယ်။စုံစမ်းတော့ဘယ်ကိုသွားလဲဆိုတော့လက်နဲ့အလုပ်ယုံကိုသွားတယ်ဆိုတော့သူတွေ့ရတယ်။အဲ့ဒါနဲ့အဲ့ဒီလောက်ကနေထွက်တယ်။နော်။အရင်တုန်းကဒီအလုပ်ငါလုပ်တယ်ငါဒီပတ်ဆံရတယ်ပြီးပြီ။ဘာမှနောက်ထပ်စဉ်းစားဖို့မလိုတော့ဘူးနော်။အခုအဲ့ဒါလို့မဟုတ်တော့ဘူး။ Revaluation of values ဆိုတာဖြစ်လာတယ်။အဲ့ဒါအင်မတန်ရေးကြည့်တဲ့ချက်ပါ။အဲ့တော့ကိုယ့်ရဲ့ values တွေကိုပြန်ပြီးတော့အမြဲတမ်းသုံးသပ်နေရပြန် revise လုပ်နေရ revaluation ဆိုတာရှိရမယ်เนาะငါလုပ်တဲ့အလုပ်ကငါတယောက်တည်းပတ်စံရဖို့ဆိုတော့လောက်နေဥတည်ချက်ထားရင်မပြည့်စုံမှားမယ်စိတ်ကျဉ်းနှံ့မှုလည်းမရဘူးပတ်စံတော့ရမယ်เนาะငါလုပ်တဲ့အလုပ်ကအများအတွက်အကျိုးရှိတယ်ဆိုတာကိုသိရမှာပတ်စံလည်းရပြီးတော့ကျဉ်းနှံ့မှုလည်းရတယ်ဒီအလုပ်ဒီပင်လည်းစိတ်ဓာတ်နဲ့အပညာလေးနဲ့မှုရင့်ကျက်မှုမြင့်မြတ်မှုဖြစ်ဖို့ရာအထောက်ပံ့ဖြစ်သွားတယ်တနည်းအားဖြင့်ဆိုရင်အလုတ်လုတ်နေတာဒီပင်လင်းဘာသာတရားကိုကျင့်300ရောက်သွားတယ်နော်ဒီချက်ကိုဒီမမခဏခဏပြောတာနော်ဘဝနဲ့တရားထပ်တူဖြစ်ရမယ်ထပ်တူမဖြစ်ရင်ဘဝလည်းအဓိပ္ပာယ်မရှိတော့တရားလည်းအဓိပ္ပာယ်မရှိဘူးမစားပြောပဲဖြစ်မှာနော်ထို့တူပဲအရင်တုန်းကဒီအိမ်တော်ကိုပေါင်းခဲ့တုန်းကနော်ကာမဂုဏ်အာယုံအပျော်ပါဒါယာမှုကိုမြတ်ပြီးပေါင်းတာနော်အခုချိန်မှာတကယ်စစ်မှန်တဲ့မေတ္တာကရုဏာနဲ့ပေါင်းတယ်ဒီချိန်မှာအသက်ကကြီးကုန်ပြီနော်ဘာမှရုပ်ရည်ဆိုတာလဲဟုတ်တယ်မဲ့ဆရာမရှိတော့ပါဘူးရုပ်ရည်ကတံမိုးထားရမယ်ဒီချင်းမမဲ့ဆရာမရှိတော့ဘူးเนาะပိုးပြီး50ကျော်50ကျော်ဆိုတာเนาะဒါပေမဲ့ အဲ့ဒီအချိန်မှာဒီမိန်းမကိုပြန်ပေါင်းနေဆိုတာကတကယ်ကိုစစ်မှန်တဲ့မေတ္တာကရုဏာနော်တကယ်မေတ္တာသူ့ကိုငါလိုပဲအေးချမ်းသွားစေခြင်းနဲ့နော်ငါနဲ့အတူတူတစ်တလုံးနေလာတာတာသမီတွေရလာတာနော်အဲ့တော့ကို့ဘဝအဖို့ကို့ကျေးဇူးရှင်ဆိုလည်းဟုတ်တယ်နော်လူစရာတယောက်နဲ့တယောက်ကျေးဇူးရှိကြတာနော်အဲ့လိုကျေးဇူးတွေကိုသိလာတဲ့ကိုချင်းစာတက်လာပြီးတော့အင်မတန်မြင့်မြတ်တဲ့သဘောထားနဲ့ပြန်ပေါင်းတာနော်အဲ့တော့ကိုယ့်ဘီမှာပြန်ပေါင်းတာကတော့ဒါပို့ပြီးတော့တိတာသွားတာပေါ့နော်မကွဲဘဲနဲ့ဒီတိုင်းနေသွားတဲ့လူဒီမှာလည်းပဲဒီအချိန်ကျရင်ပြန်သုံးတတ်ဖို့ကောင်းပါလေနော်ငါသူ့စီကဘာမျောလဲနေတယ်သူ့ဘယ်လိုဖြစ်စီခြင်းလဲငါအမြဲတမ်းနိုင်နေရမယ့်သူလားလွှမ်းမိုးနေရမယ့်သူလားနော်ငါနှိမ့်ဆက်တာကိုခံနေရမယ့်သူလားမဟုတ်ဘူးသူကလည်းငါလူသားတယောက်နော်သူ့အသိဉာဏ်နဲ့သူ့ဟာသူ့ဘဝကိုရပ်တည်ပြီးလွတ်လပ်လပ်ချမ်းသာတာနေသွားနိုင်မယ်ဆိုရင်သူ့အတွက်အကောင်းဆုံးဖြစ်မယ်နော်အဲ့တော့အဲ့ဒီအချိန်မှာကို့အတွက်အကောင်းဆုံးကိုမစဉ်းစားတော့ဘူးเนาะသူ့အတွက်အကောင်းဆုံးဘာဖြစ်မလဲဆိုတာစဉ်းစားတာအဲ့ဒါမြတ်တာပဲเนาะအဲ့တော့ဒီအချိန်မှာမှမြတ်တာအစ်စ်ဆိုတာဖြစ်လာတယ်เนาะပို့ပြီးတော့လေးနဲ့သွားတယ်အဲ့ဒါဒကာကြီးတောက်ကပြောဘူးတယ်ပြောဘူးတာမဟုတ်ဖတ်ဖူးတာပါသူ့အကြောင်းသူရေးထားတာငယ်ငယ်တုန်းကတဲ့အသက်20ကျော်တုန်းကเนาะငယ်ရွယ်တဲ့သူအချင်းချင်းချစ်တယ်ဆိုတာ ਨੇ တဲ့အခု80ကျော်80ကျော်ဖြစ်လာတဲ့အချိန်မှာတယောက်နဲ့တယောက်ချစ်တာမတူပါဘူးတဲ့အခုချစ်တာကပို့ပြီးတော့လင်းနေပါလေနော်အဲ့တော့မြတ်သောအဖြစ်ငငယ်တို့ကချစ်တယ်လို့ဖြစ်ပြီးတော့ကြီးလာလေးလေးမချစ်လေးလေးကြီးလာလေးလေးမချစ်လေးလေးနောက်ဆုံးဒီဆက်ဆံရေးဒီအင်တော်ကြီးကလုံးဝအတိတ်ပဲမရှိလို့ဖြစ်သွားတာတွေကအများကြီးရှိတယ်နော်အဲ့လိုမဖြစ်သင့်ဘူးကြီးလာလေးလေးအတိတ်ပဲရှိတယ်လေးကြီးလာလေးလေးချစ်လေးလေးဖြစ်ရမယ်နော်ဒါမှကျင့်တတ်မှုလည်းရပါရမီဖြည့်ဖက်ဖြစ်သွားစေချင်တာနော်ဒါကိုနည်းနည်းစဉ်းစားစေချင်တယ်နော်သူနဲ့ငါနဲ့ကပါရမီဖြည့်ပဲပါကို့အထက်လျောက်ကို့ကကိုတော့ပါရမီဖြည့်နေကြတာကြီးပါပဲเนาะအဲ့တော့ဒီအချိန်မှာအဲ့ဒါကိုစဉ်းစားဖို့လိုပြီတဲ့เนาะ of recognizing the falsehood in what had before been truth အင်းတို့ကမှန်တယ်လို့ထင်ကြတာကိုအခုအချိန်မှာမှားမှန်းသိပြီတဲ့အများကြီးရှိမှာเนาะအင်းတို့ကမှန်တယ်လို့ထင်ကြတာဒီတော်တော်များအခုအချိန်မှာမှားမှန်းသိတာကြီးရှိမှာပါเนาะAnd even hostility lay in that end of feeling how much resistance and even hostility lay in that which we had till now accepted as love. အရင်တော့ကချစ်တယ်လို့ထင်ခဲ့တာနော်။အရင်တော့ကချစ်လို့ထင်ခဲ့တာအနံ့ယူခြင်းတဲ့သဘောတွေပါနေ။နော်။ချုပ်ချယ်ခြင်းတဲ့သဘောတွေပါနေ။နော်။ရန်လိုတဲ့သဘောတောင်ပါတယ်။တချို့ဆိုရိုက်တယ်နှက်တယ်နော်။တကယ်ကိုအသက်သခင်လိုဖြစ်နေတာเนาะတက်ဥစာမိုင်းလိုဖြစ်နေတာเนาะအဲ့ဒါတွေကိုပြန်မြင်လာပြီးတော့ငါမှားတယ်အဲ့ဒါချစ်တာမဟုတ်ဘူးဒီလိုသဘောပေါက်သွားတာเนาะတကယ်လေးလေးနဲ့စဉ်းကျင်ကြည့်ရင်ဒါသဘောပေါက်ဖို့ရဘာမှမခက်ဘူးเนาะအဲ့တော့ဒီအချိန်မှာစဉ်းစားဖို့သင့်ပြီเนาะဒီအချိန်မှာမစဉ်းစားသေးဘူးဆိုရင်ရှေ့မှာအများကြီးဒုက္ခတွေ့မှာเนาะကိုယ့်ရဲ့ငကူကထားခဲ့တဲ့သဘောထားတွေနဲ့တန်ဖိုးထားခဲ့တဲ့ values တွေကိုမပြင်လို့ရှိရင်နည်းနည်းအသက်ကြီးလာရင်ကြာလီဘောဟာအတိပ္ပယ်မဲ့လေဖြစ်ရတယ်။ကြာလီမေတ္တာတွေခန့်ချောက်လေဖြစ်တာ။ကြာရင်စေယောဂါဖြစ်တယ်။နော်။အဲ့တော့ thoroughly unprepared we take the step into the afternoon of life ။ဘဝရဲ့မွန်းလွဲခြင်းကိုဘာမှကြိုတင်ပြင်ဆင်မှုမပါဘဲနဲ့တခါတည်းကိုလှမ်းပြီးတော့ဝင်သွားနေတာ။ was still ဒီတက်ပူဆိုးတာဘာလဲဆိုတော့ we take this step with the false presupposition that our truths and ideals will serve us as hitherto ပို့ပြဆူတာပါလဲဆိုတော့အရင်တုန်းကသဘောထားအတိုင်းနေသွားလို့ဖြစ်တယ်လို့ထင်တာရှင်းနေတာအဲ့ဒါပို့တော့မှားပါလေဘာမှကြွတင်ပြင်ဆင်မှုမရှိဘူးအရင်တုန်းကလိုပဲဂုံပကာသနအပျော်ပါဒါကိုပဲတန်ဖိုးထားပြီးတော့ဆက်ပြီးတော့နေသွားရင်ဖြစ်နိုင်သေးတယ်လို့ထင်တာတဲ့အဲ့ဒါပို့မှားပါလေနော် but we cannot live the afternoon of lifeaccording to the program of life's morning ဘဝမနေ့ခင်းတုန်းကထားခဲ့တဲ့အစီအစဉ် program အတိုင်းဘဝမွန်လွဲချိန်မှာဆက်ပြီးတော့နေသွားလို့မဖြစ်ပါဘူးနော် for what was great in the morning will be little at evening မနေ့ပိုင်းတုန်းကအင်တန်ကြီးကျယ်တယ်ဆိုတဲ့ကိစ္စဟာမွန်လွဲသွားတဲ့ချိန်မှာဘာမှအရေးမကြီးတော့ဘူးနော်ဟိုဆရာဝန်ကြီးဆိုဘွက်တိတ်အရေးကြီးတယ်သူတိတ်ကြိုးစားပြီးတော့တကယ်ထိတ်ကိုရောက်သွားပစံရှာလိုက်တဲ့ပစံအင်မတန်ချမ်းသာတဲ့တစ်ထည်ဖြစ်လာတာเนาะဒါပေမဲ့ဘုရားအတိတ်ပဲရှိဘူးဗ ဘာဖြစ်လို့လဲဆိုတော့မနေ့ခင်းတုန်းက values အတိုင်းမုန်းလဲချိန်မှာသူတွန်းနေဆက်သွားလို့မဖြစ်တော့ဘူးမရဘူးနော် and what in the morning was true will at the evening have become a lie မနေ့တုန်းကအမှန်ကမုန်းလဲပန်းကြတော့အဲ့ဒါအမှားဖြစ်သွားပြီနော်ဘာလို့ဆိုအခုနပြောသလိုပဲနော်တယောက်နဲ့တယောက်ဟန်ဆောင်ပြော့တယောက်ကြိုက်တယောက်လိုက်ပြော့ငငယ်ရွယ်မှာချစ်ကြကြကြအိမ်တော်ပြုတ်ကြဖုံးထားကြတာเนาะကို့အကြောင်းသူမသိအောင်သူ့အကြောင်းကိုမသိအောင်ဖုံးပြော့သူမြင်ကျင်တာလောက်ကလေးပဲပြလိုက်တယ်เนาะသူအကြိုက်ကလေးပဲလိုက်ပြောတယ်နှစ်ပေါင်းများစွာကြာတော့ဖုံးလို့မရတော့ဘူးเนาะအတုကြီးကအတုကြီးလို့ပေါ်သွားပြီစိတ်ပြက်သွားရောเนาะအဲ့ဒီအချိန်မှာသဘောထားတွေပြင်ကြဖို့လိုတယ်เนาะအေးသူအဲ့လိုသဘောထားနေကြတာမှန်တယ်အခုအချိန်မှာတော့เนาะတယောက်ကိုတယောက်နားလည်ဖို့တကယ်ကိုချင်းစားဖို့တကယ်မေတ္တာကရုဏာထားဖို့တကယ်ရိုးရိုးသားသားရုံကြီးကြီးဆက်ဆံမှုတယောက်ရဲ့အသိဉာဏ်ရင့်ကျက်မှုစိတ်ချမ်းသာမှုလူမြောက်မှုအတွက်တယောက်အထောက်အကူပေးကြစို့အဲ့လိုပြောင်းသွားမှသာနော်အစ်စ်အမှန်ဖြစ်သွားမှာနော် The development of culture is a process which consists as we know of a progressive taming of the animal side of mananimal side of man လို့သုံးထားတာနော်လူမှာနှစ်ပိုင်းရှိတယ်နော် human side နဲ့ animal side နှစ်ပိုင်းရှိပါတယ်နော်အခုအဘိဓမ္မာတွေပါလေ့လာဖို့ရင်တွေ့မှာနော်စေတသိက်တွေကြီးနှစ်ပိုင်းခွဲထားတယ်နော်သောဘနစေတသိက်ကတစ်ပိုင်းနော်အသောဘနစေတသိက်ကတစ်ပိုင်းရှိတယ်နော်လောဘဒေါသမောဟတော့ပါပြီးသားနော်မာနအိတ်တမစ္စည်းဩဒိစ္စကုက္ကုစထိနမိတ္တဝိသိကိစ္စအာအများကြီးပဲနော်အကောင်းတစ်ပါးကချင်းမေတ္တာကရုဏာနော်တတိတမာတိပညာတဒါဟိရိဩတပအများကြီးပဲအကောင်းနေရှိတယ်နော်နှစ်ပိုင်းရှိတယ်နော်အဲ့တော့များသောအားဖြင့်ငငယ်တုံးမှာဘဝကျင်တန်းဝင်ကဘာကိုအားပေးလိုက်တယ်လဲဆိုတော့လောဘကြီးကြီးနဲ့လုပ်ဖို့ခံကိုအားပေးပါလေနော်လောဘဆိုတော့လုံးဝကင်းသွားရမယ်လို့တော့မျောလင်းလို့မဖြစ်ဘူးမွေးမွေးချင်းဒါမှဖြစ်နိုင်တယ်နော်ဒါပေမဲ့အသိဉာဏ်လေးနဲ့ထင်းသိမ်းဖို့တော့လိုတယ်နော်အဲ့တော့culture ဆိုတာနော် the development of culture ယဉ်ကျေးမှုဆိုတာဘာလဲဆိုတော့လူရဲ့အဲ့ဒီ animal side ကို taming လုပ်တာနော်ပြိဿာနဲ့တူနေတဲ့အပိုင်းကိုသူ့ကိုယဉ်ကျေးတင်မွေ့တော့တော့သူ့ကိုထိမ့်သိမ့်ပြုပြင်တာဒီပိုင်းနော်ပြီးတော့ human side ကိုအားပိုကောင်းလာအောင်နော်လေ့ကျင့်ပြုစုပြုထောင်လာဒါယဉ်ကျေးမှုအဲ့တော့ယဉ်ကျေးမှုဆိုတာကိုယဉ်ကျေးမှုဌာနကလုပ်ပေးမယ်လို့မထင်နဲ့နော်ယဉ်ကျေးမှုဆိုတာဘာလဲ what is culture နော်ယဉ်ကျေးမှုဆိုတာဘာလဲအဲ့တော့ the interpretation of culture ဆိုတဲ့ကျမ်းတစ်ကျမ်းပုံပုံဖတ်ဘူးနော်ဟိုနိုင်ငံခြားအမေရိကန်က anthropologist တယောက်ကပို့ပေးလိုက်တာရေးတဲ့ author နာမည်ကတော့နှလုံးမှာတစ်လုံးမှတ်မိတယ် Gears လို့ခေါ်တယ်သူနာမည်နော်အဲ့တော့သူတို့ဟာကမ္ဘာယဉ်ကျေးမှုမျိုးမျိုးကိုတေးချလိုက်လာတုံးတက်ตุ้นตับတော့စင်းစင်းဆာဆာအဓိပ္ပာယ်ခေါ်ပြီးတယ်เนาะခေါ်လိုက်တဲ့ခါမှာ तू ခေါ်တဲ့အဓိပ္ပာယ်ကိုဒီဘုံဘုံကသိကြိတ်တယ် तू ကဘယ်လိုအဓိပ္ပာယ်ကောက်လဲဆိုတော့ self perfection is culture เนาะ self perfection ကိုကိုကိုအကောင်းဆုံးဖြစ်အောင်လုပ်တာဟာယဉ်ကျေးမှုပါတဲ့အဲ့တော့လူတိုင်းကိုကိုကိုလုပ်ယူရမှာเนาะယဉ်ကျေးမှုဌာနကြီးတိဆောက်ထားပြီးတော့ကာရာတွေတီတာတွေဒီဒီဆိုတာတွေမှုတ်တာတွေပပုတွေပကြီးတွေဒါလောက်နဲ့ယဉ်ကျေးမှုမဟုတ်သေးပါဘူးเนาะလူစိတ်ဓာတ်ကိုအမြင့်ဆုံးဖြစ်အောင်เนาะမြင့်မြတ်မှုအစ်င့်မှာလည်းအမြင့်ဆုံးအသိဉာဏ်ပိုင်းမှာလည်းပဲအမြင့်ဆုံးရောက်အောင်လုပ်တာကြိုးစားတာယဉ်ကျေးမှုပါအင်မတန်နည်းနည်းပြီးတော့အင်မတန်မြင့်မြတ်တဲ့လေးနက်တဲ့အဓိပ္ပာယ်ပါเนาะဟုတ်တော့ it is the privilege and taskof riper age riper age ဆိုတာပို့ပြီးတော့ရင့်ကျက်တဲ့အသက်ရွယ်เนาะ riper ဆိုတာ relatively တွားနေမှာပဲเนาะဒီတကကြီးနဲ့ဆိုင်ဟိုတကကြီးက riper လို့ပြောလို့ရတာလေဒီတကကြီးနဲ့ဆိုင်တော့ဒီတကကြီးက riper လို့ပြောလို့ရတာเนาะအဲ့တော့ပို့ပြီးတော့အသက်ရွယ်ကြီးလာတဲ့အချိန်မှာလူမှာအခွင့်အရေးတစ်ခုနဲ့တာဝန်တစ်ခုရှိတယ်တဲ့เนาะအဲ့ဒါဘာလို့ဆိုတော့ it is the privilege and task of riper ageThat has passed the meridian of life. Meridian ဆိုတာမွန်တဲ့ချိန်နော်။မွန်တဲ့ချိန်လွန်သွားတဲ့ အရွယ်မှာအထူးသဖြင့်ကြည်ကြာဝင်ရှိလာပြီနော်အဲ့ဒါဘာလဲဆိုတော့ to produce culture အဲ့တော့ to produce culture ဆိုတော့အဓိပ္ပာယ်ဘယ်လိုသွားကောက်လဲမကြည်ဆွဲတာဘပုထုတော်ပြောမှာဝိလိတယ်သူပြောချင်တာကဒီအချိန်မှာစိတ်ဓာတ်နဲ့အသိဉာဏ်အကောင်ဆုံးဖြစ်အောင်မွေးယူရမယ်မွေးမြူတာကို culture လို့ခေါ်တယ်နော် cultivate လုပ်တာနော် culture လို့ခေါ်တယ်နော်အဲ့တော့အဲ့ဒီအချိန်မှာလေးနက်တဲ့အသိဉာဏ်နော်မြင့်မြတ်တဲ့စိတ်ထားနဲ့ကိုကနေသွားနိုင်လို့ရှိရင်ဒီအမွေကိုနောင်လန္တာကိုပေးနိုင်တယ်နော်အကယ်၍ဒီအချိန်မှာလည်းပဲလူငယ်တွေနဲ့နေတူနော်တောက်စားမူယူပျော်ပါနိုင်မယ်ဆိုလူငယ်တွေကဘာအမွေပေးမလဲဘာမှပူပေးစရာအမွေမရှိတော့တော့ဒီလူငယ်တွေကြည့်လိုက်တဲ့အခါယဉ်ကျေးတဲ့သူတွေဖြစ်မလားဖြစ်နိုင်တော့ဘူးနော်အဲ့တော့ဒါဟာလူကြီးတွေရဲ့အခွင့်အရေးတစ်ခုလည်းဖြစ်တယ်လို့တာဝန်တစ်ခုလည်းဖြစ်ပါတယ်နော်လောက်ခွင့်ရတယ်ဒီချိန်မှာကိုကတိနေပြီအများကြီးတိနေပြီနော်ငငယ်သုံးကလောက်ရင်တော့ရမလားဆိုတော့အသင့်တင်တော့ရတယ်နော်အသိညာနုနယ်သေးတယ်ဘဝအတွေ့အကြုံနည်းသေးတယ်နော်ဒါပေမဲ့အသက်အရွယ်နည်းနည်းကြီးလာတဲ့အခါမှာဘဝအတွေ့အကြုံနဲ့များလာတဲ့အခါမှာနော်တရားနဲ့ပတ်သက်တဲ့ပရိယတ္တိဘဟုတာလည်းပဲတော်တော်များလာမယ်ကိုယ်တိုင်ပွားများအားထုတ်လို့ပฏิပတ်နဲ့ပတ်သက်တဲ့အတိညာလည်းပဲတော်တော်လေးရင့်ကျက်လာတဲ့ခါမှာကို့မှာရှိလာမှပေးလို့ရတော့ကို့မှာမှမရှိရင်ဘယ်လို့မှပေးလို့မရဘူးနော်ဟော money making social existence ဝေရှာတာနော်ပေါင်းသင်းဆက်ဆံရေးအတိုင်းဝိုင်းနှစ်မှာနော်ဂုံအတိုင်းဝိုင်းနှစ်မှာဝင်ဆက်အောင်ပြုစားရတာ family မိသားစုသတ်မိမွေးမြူပြုစုရတာ and posterity ဒီသတ်မိ family ဆိုတော့ဇနီးကိုပြောတာနဲ့ခင်ပွန်းကိုပြောတာဖြစ်လိမ့်မယ်နော် posterity ဆိုတာကတော့သတ်မိတွေနော်နောင်လာနောင်သားအမျိုးဆက်အလို are nothing but plain nature အဲ့ဒါ nature ပါဘာလို့လဲဆိုတော့ဒါအထူးသင်စရာမလိုပါဘူးနော်သူကသူဖြစ်သွားတာပါအရွယ်ရောက်လာရင်ဘယ်ရဘယ်ဒီသတ်မှသွားကြည့်အလုပ်တစ်ခုခုတော့လုပ်တာပါနော်သူ့မှာသူသူဟာနဲ့သူပေါင်းနေဆက်ဆံရေးအတိုင်းဝိုင်းလေးရလေသူအလိုလိုရှိနေပြီးသားပါနော်အင်းအောင်ပြည့်ရဆိုတော့လည်းပဲအထူးတင်နေရတဲ့အလုပ်မဟုတ်ပါဘူးနော်သားသမီးမွေးတယ်ဆိုတော့လည်းပဲဘာမှတင်နေစရာမလိုသဘာဝကလုပ်ပြီးလာနော်အဲ့ဒါဟာ plain nature သဘာဝပါပဲ not culture culture မဟုတ်ပါဘူးနော် culture lies beyond the purpose of nature culture ကအဲ့ဒီ nature ရဲ့ဟုတ်ပဲတီအောင်သွားမှရတယ်နော်အဲ့တော့ဒီတိုင်းဆက်သွားလို့မရတော့ဘူးနော် money making ကိုတတက်လုံးလုံးလို့မဖြစ်ဘူးတတက်လုံးလုံးမဖြစ်ဘူးဆိုတာစကားပြောနေတယ်မှားသွားတာပါနော်သူတစ်ခုတည်းဥစားပေးပြီးတော့တတက်လုံးနေလို့မဖြစ်ဘူးနော်တစ်ဖက်ကစားဝတ်နေရေးအတွက်ရှားရင်ဖွင့်ကနေနောက်တစ်ဖက်က culture လို့ခေါ်တဲ့နော်ကိုယ့်ရဲ့စိတ်ဓာတ်နဲ့အသိဉာဏ်လေးနေမှုရင်းကျက်မှုမြင့်မြတ်မှုရှိအောင်လုပ်ရအောင်မယ်မလုပ်လို့မဖြစ်ဘူးမလုပ်လို့ရှိရင်ဘဝအတိတ်ပဲမဲ့သွားမှာနော်But when we reach a higher cultural level, we must forego compulsion and turn to self-development. Compulsion is what we call it. We call it a compulsion. We call it a compulsion. We call it a compulsion. အဲ့တော့အင်အောင်ပြုတော့လဲ compulsion တစ်မျိုးပါပဲနော်စဉ်းစားကြည့်အယုံငါးပါးခံစားရတယ်လည်းပဲ compulsion ပါပဲနော်အဲ့တော့အဲ့ဒီ higher cultural level လို့ခေါ်တဲ့နော်ပို့ပြီးတော့အဆင့်မြင့်တဲ့စိတ်ဓာတ်နဲ့အသိဉာဏ်ယဉ်ကျေးမှုဟိုရလာတဲ့ခါမှာတဲ့အဲ့ဒီ compulsion ကိုလွတ်လိုက်ပြီးတော့ self development ဘက်ကိုလှည့်ရတော့မှာနော်အပျော်ပါခံစားမှုတာသမီမွေးဖို့ဆိုတာအဲ့ဒီအချိန်မှာစဉ်းစားဖို့မလိုတော့ဘူးနော်ရှိနေပြီတာသမီကိုတော့ကြီးပြင်းလောင်ထောက်ပံ့ရအောင်မယ်နော်သူတို့ပညာသင်ပေးရအောင်မယ်အလုပ်ကိုင်းလဲဆက်ပြီးတော့လုပ်ရအောင်မယ်နော်ဒါပေမဲ့အခုနပြောတဲ့ culture ကိုလည်းလုပ်ရအောင်မလုပ်လို့မဖြစ်ဘူးနော် Man has two aims. The first is the aim of nature. လူမဥတီချက်နှစ်ခုရှိပါတယ်ပထမဥတီချက်ကသဘာဝဥတီချက်ပါ။နော်အဲ့ဒါက the begetting of children သာသမီမွေးတာ and all the business of protecting the brood အဲ့ဒီကိုသာသမီတွေကိုစောင့်ရှောက်တာပြုစုတာပြုထောင်တာနော် to this period belongs the gaining of money and social position ဒီအချိန်မှာပ ပတ်ဆိုင်ရှာဖို့နဲ့အဆင့်တန်းမြင့်မြင့်အတိုင်းဝိုင်းထဲမှာနေနိုင်မှုဒါကိုဥတည်ချက်ထားလိုက်တယ်နော် When this aim is satisfied ဒီဥတည်ချက်အထက်လျောက်ပြည့်စုံတဲ့အခါမှာနော်ဘယ်အချိန်မှပြည့်စုံတယ်လို့အတိအကျတတ်မှတ်လို့တော့မရပါဘူးနော်တယောက်နဲ့တယောက်မတူအထက်လျောက်ဒီဥတည်ချက်ပြည့်စုံလာတဲ့အခါမှာတဲ့ There begins another phase နော်နောက်တကန်တစပြီနော် Namely အတိအကျပြောရင် That of culture စိတ်ဓာတ်နဲ့အတိညာရင်ကျင်ဆိုတဲ့ရင်ကျင်မှုနော် For the attainment of the former goal we have the help of nature ပထမဥတည်ချက်အောင်မြင်ဖို့ကတော့တဘာဝရဲ့အထောက်ပံ့ရပါလေဘာလို့လဲဆိုတော့15နှစ်အရွယ်ဆိုတာကတ္တမီမွေးခြင်းမွေးလို့ရပါပြီနော်15နှစ်16နှစ်ဆိုတာတဘာဝအလုပ်ပေးတယ်ကိုကဘာမှမကြိုးစားရဘူးနော် And moreover of education ပြီးတော့စာဝန်ကြီးတို့အလုပ်လုပ်ဖို့ပတ်စံရှာဖို့เจ้าปัญญาเยี่ยไปไล่ป่ะเนาะอัตถกูยะเนาะ but little or nothing helps us towards the latter goal ดุติยะอุติเจตด้วยดอเด้บ่ามาอัตถกูไม่อยากเก็บหูบ่ดูตีนไปเลยเนาะเอ็มดันเน่บ่าเนาะอุติเจอนอกไหนก็มาซุปูซูบ่าเจ้ามาแล้วตีนไม่ไปหูไอ้มาแล้วตีนไม่ไปเนาะตรุ่นไหนก็มาบาตาเตียะสู่ล่ะแลอปอยามเนาะไม่ใช่ตะหลอกขึ้นเนี่ยနော်အခုနောက်ပဲဒီတကားကြီးပြောပြတယ်ဂျပန်မှာဖြစ်နေပုံနော်အဲ့တော့ဒီနောက်တစ်ခုဒုတိယဥတည်ချက်အတွက်ဘာမှတင်ကြားပေးတယ်လို့မရှိတဲ့လောက်ဖြစ်သွားပြီလူခင်ပါနော်အဲ့တော့လူဟာလူပိတာကိုမလွယ်တော့ဘူးအဲ့တိုင်းဆို Indeed often a false ambition survives နော်တကယ်ပြောရမယ်ဆိုရင်မှားယွင်းနေတဲ့မြုံမှန်းချက်တစ်ခုဟာသူကဆက်လက်ပြီးရှင်းတန်းနေတယ် In that an old man wants to be a youth again ဘာလဲဆိုတော့အသက်ကြီးလို့သဘင်နေဖြူးနေပြီးတဲ့သူကသဘင်ကိုမဲအောင်ဆိုးပြီးတော့ငငယ်လေးဖြစ်အောင်ပြန်လှုပ်ချင်တယ်နော်ဆိုးတာတော့ဆိုးပါနော်ဒါဥပမာပြောပြတာပါအဲ့ဒါနော်ကိုယ်စိတ်ကိုကိုယ်သိဖို့ရလူငယ်တွေနဲ့လိုက်တူးချင်တယ်တဲ့အဲ့ဒါကပို့ပြီးတော့မှားပါတယ်နော်အဲ့တော့ငယ်ရွယ်နှုပြူရောမှတာတန်ဖို့ရှိတယ်အဖိုးကြီးတွေကတန်ဖို့မရှိတော့ဘူးငါတန်ဖို့ကြသွားနေပြီလို့ဘယ်လိုတွင်းနေလားနော်အဲ့တော့ဒကမကြီးဆိုလဲလိုပဲတွင်းမှာပဲငငယ်ငယ်တုန်းကတိတ်လှတာပဲအခုတော့တဖြည်းဖြည်းအိုသွားနေပြီဒုက္ခပါပဲဘာလုပ်ရမလဲနော်ပလတ်စတစ်ဆာဂျရီလို့သပင်ကိုအမဲဆုနော်အဲ့တော့ဒါကိုပဲဆက်လုပ်ဦးမှာလားလို့နော်လုပ်နေဖို့လိုသေးသလားအေးမလိုတော့ဘူးနော်နော်ကိုကိုကိုသာညာတာပါတကယ်တော့မရပါဘူးเนาะ or at least feels he must behave like one လူငယ်လေးလူတုပြီးတော့အမူအရာတွေရောတွားပုံလာပုံတွေရောလုတ်ပြရမှာပဲကောင်းမယ်လို့ထင်ပါထင်မြန်နေတဲ့ feel ဆိုတာသူထင်မြင်ချက်ကိုပြောတာเนาะအဲ့တော့အခုဘာမှပြင်မတော့မသိဘူးရန်ကုန်မှာတော့နည်းနည်းပါတော့ရှိမယ်လို့ထင်တယ်နိုင်ငံမှာပုံများတယ်လူငယ်လေးလူဝတ်တယ်လူငယ်လေးလူပြောတယ်လူငယ်လေးလူတွားတယ်လာတယ်စားတယ်တောက်တယ်เนาะအဲ့လိုဖြစ်နေတာAlthough within himself he can no longer make believe ဒါပေမဲ့သူအတွင်းစိတ်ကိုပြန်ကြည့်လိုက်ရင်သူ့သူသိနိုင်ပါတယ်ကိုကိုကိုညာလို့မရတော့ပါဘူးเนาะ make believe ဆိုတာညာတာเนาะ no longer make believe ညာလို့မရတော့ပါဘူးเนาะအဲ့တော့ပြန်ကြည့်ဖုံးဖုံးတော့ကိုယ်စိတ်ကိုကိုယ်တန်တိထားတဲ့အချင်းရှိပါတယ်ခန္ဓာကိုယ်လည်းတန်တိထားတဲ့အချင်းရှိပါတယ်50မပြည့်ခင်ကတည်းကသိတာတဲ့ပြောင်းလဲမှုတွေရှိလာတယ်เนาะခန္ဓာကိုယ်နဲ့ပတ်သက်တယ်ဒီတိုင်းပဲစိတ်နဲ့ပတ်သက်တယ်ဒီတိုင်းနော် It is this that makes the transition from the natural to the cultural phase terribly difficult and bitter for many people အဲ့ဒီသဘောထားမှားနေလို့ပဲအိုရတာအတွက်ပို့ပြီးတော့စိတ်ဆင်းရဲမှုတွေကြုံတွေ့နေရတယ်ဟိုဘက်မနေ့ပိုင်းကနေမွန်းလွဲပိုင်းကိုအပြောင်းလဲမှာဒုက္ခပိုရောက်တာဘာလို့လဲဆိုတော့သဘောထားမှားနေလို့နော်တဘောအတိုင်းအိုသွားနေတာအရင်လောက်ခဲ့တာတွေကလုတ်တင်တာကိုဆက်လုပ်မယ်နောက်ထပ်အသက်ကြီးလာတဲ့အချိန်မှာလုတ်တင်တဲ့အသက်ဖြစ်တဲ့ကိစ္စတွေလည်းဆက်လုပ်ရအောင်ပါပဲအရင်အတိုင်းကြီးနေသွားခြင်းမှားပြီနော်အဲ့တိုင်းနေခြင်းစိတ်ပူဆင်းရဲမယ်ဒုက္ခတွေပူများမယ်နော် They cling to the illusions of youth နော်နုပြုံမှုဆိုတဲ့ထင်အောင်ထင်မှားဖြစ်မှုကိုဖက်တွယ်ထားတယ်နော်ရသေးတယ်လို့ထင်တယ်နည်းနည်းပါးပါးပြည့်ပြီမယ်ဆိုရင်တော့နည်းနည်းတော့ရမှာပါဒ ဒါပေမဲ့အမြဲတမ်းတော့မရနိုင်ပါဘူး or at least to the children အဲကိုဟာကိုမရတော့တဲ့ခါမှာမလုပ်လဲဆိုတော့သားသမီးတွေရဲ့အောင်မြင်မှုကြီးပွားမှုကိုတခါအာယုံစိုက်ပြီးတော့သူတို့ရဲ့အောင်မြင်မှုကိုနှားယူခြင်းနော်သားကဘာဖြစ်နေပြီသမီးကဘာဖြစ်နေတာနော်သူစီကနေအတိတ်ပဲကိုနှားယူတာနော်ကို့မှာကိုပိုင်းဘဝအတိတ်ပဲမရှိတော့ဘူးမရှိတော့သားသမီးစီကနေဘဝအတိတ်ပဲကိုနှားတယ်နော်အဲ့တော့ကို့သားသမီးကငုံရှိရှိအစင်တန်းမြင့်မြင့်လောက်ကင်နိုင်မယ်နေနိုင်မယ်ဆိုရင်အဲအဲ့ဒါသူကြွားတော့မှာမိပါနော်အဲ့ဒါညှော်နေတယ်နော်တချို့မိပါတယ်အဲ့လိုညှော်နေတာတွေ့ရတယ်နော်ညှော်နေတော့တာသမီးငငယ်လေးကအတင်းသူတာသမီးကို pressure ပေးတယ်နော်သူ့ဘဝသူ intelligent နဲ့သူလာကြတာပါနော်စူးစမ်းတော့ကောင်းပါတယ်ဒါပေမဲ့မနိုင်မနှင်းကြီးတောင်းပန်ပေးတဲ့အခါကျတော့တချို့ကလေးတွေက breakdown ဖြစ်ပါ nervous breakdown ဖြစ်ပါနော်စိတ်မမှန်တော့တဲ့အဖြစ်မျိုးရောက်သွားတယ်ရှိတယ်နော်တချို့တော့အဲ့လောက်ထိအောင်မဖြစ်ပါဘူးဒါပေမဲ့မအောင်မြင်ဘူးဆိုတော့မအောင်မြင်ဆိုတော့မိဘတွေမျှော်လင့်တဲ့လောက်မဖြစ်ဘူးဆိုတော့မဖြစ်တဲ့ခါမှာတာသမီးကို reject လုပ်တယ်မင်းတို့အလကားပဲအတော့မကြောက်မင်းတို့ငါ့ဘဝကိုအတိတ်ပဲရှိအောင်မလုပ်ပေးကြဘူးနော်ကို့ဘဝကိုသူများအတိတ်ပဲရှိအောင်လုပ်ပေးလို့မရပါဘူးနော်ကို့ဘဝကိုကိုယ့်ဟာကိုယ်အတိတ်ပဲရှိအောင်လုံးဝမရဘူးနော်ပြင်ပကဘာလို့မလုပ်ပေးလို့မရဘူးကို့ကိုသူများစိတ်ချမ်းသာအောင်လုပ်ပေးလို့မရဘူးနော်ကို့ဟာကိုယ်စိတ်ချမ်းသာအောင်နေမှရတယ်နော်အဲ့တော့အဲ့လိုကို့ဘဝမှာကို့ဟာကိုအတိတ်ပဲရှိအောင်မနေနိုင်တဲ့အဲ့ဒီ40ကျော်50ကျော်စသည်ဖြင့်ရောက်နေတဲ့မိဘတွေတာသမီးရဲ့ဘဝကိုမှီပြီးတော့နေခြင်းတယ်တဲ့တာသမီးကိုလည်းလွတ်လပ်ခွင့်မပေးဘူးတဲ့သူကမှီခြင်းတာဟုတ်နော်အဲ့တော့ဒါတွေကတကယ်ဖြစ်နေတာနော်တချို့နေရာတွေမှာမြင်ရကြတာအင်မတန်တနာဖို့ကောင်းတယ်တာသမီးဘဝမှာပြေးလိုက်တဲ့ pressure နောက်ဆုံးတာသမီးတွေကမခံနိုင်တော့နော်အဲ့ဒီကလေးတယောက်ဆိုပြောကိုပြောတယ်သူ့မိဘကသူ့ကိုတဲ့အဲ့ဒီလာတိုင်းထုတ်ကြွားနေတာကြီး तू မခံနိုင်ပါဘူး။သာသမီးရဲ့အောင်မြင်မှုကသာသမီးရဲ့အောင်မြင်မှုပဲဖြစ်ပါစေ။နော်။ तू ကသူတို့အောင်မြင်သွားအောင်ထောက်ပံ့လိုက်တယ်ပြုစုလိုက်ရတာတော့မိဘရဲ့မေတ္တာစေတနာနော်။အင်မတန်ကောင်းပါတယ်နော်။ဒါပေမဲ့မနှားပါနဲ့။နော် In order to preserve in this way a fragment of illusion နော်illusion ဆိုတာထင်အောင်ထင်မှဖြစ်တာပဲเนาะထင်အောင်ထင်မှဖြစ်မှုတစိတ်တည်းတည်းကလေ तू မလွတ်ဘူးအဲ့ဒါเนาะသူကသူဆက်ပြီးတော့ညာသွားနေ one sees this in mothers who find in their children their only justification ညာသွားဖြစ်အမေတွေမှာပို့တွေ့ရတယ်သူ့ဘဝအတိတ်ပဲကသူ့သားသမီးဖြစ်နေတချို့ကအဲ့လိုပြောရတာကိုပဲတော်တော်လေးနဲ့တူထင်တယ်เนาะဩအမေတို့ကမင်းတို့အတွက်အသက်ရှင်နေရတာပါဒီလိုပြောတယ်เนาะရုပ်ရကြလိုက်ရင်တော့အော်ဒီအမေကသူ့သားသမီးတို့တော့ချစ်တာဘူးလို့ထင်တယ်။မဟုတ်ပါဘူး။နော်။မင်းတို့အတွက်မင်းတို့ပဲအသက်ရှင်။မင်းတို့အတွက်ဒုလို့အပ်တာထောက်ပံ့ပေးမယ်။ကို့အတွက်ကိုပဲအသက်ရှင်ရမယ်။နော်။ကို့ဘဝအတိတ်ပဲရှင်အောင်ကို့ဟာကိုပဲလုပ်ရမယ်။ရော It is no wonder then that many bad neuroses develop at the beginning of the afternoon of life no အဲ့ဒီလိုသဘောထားတွေကမရင်ကျက်တာမမှန်ကန်တာတွေရှိနေတဲ့အတွက်ကြောင့်ဒီအတက်ရွယ်ရောက်လာရင်အချို့လူကြီးတွေမှာစိတ်မမှန်တော့ဘူးเนาะအမှုရာတွေမမှန်တော့ဘူးเนาะလူဟာအတုအယောင်ကိုဟန်လုပ်ပြီးတော့နေရရင်စိတ်မမှန်တော့ဘူးအမှုရာမမှန်တော့ဘူးเนาะစိတ်ရောဂါလိုမျိုးဖြစ်လာတယ်เนาะအတိတ်ပဲမရှိတာကိုအတုအယောင်အတိတ်ပဲနဲ့နေသွားမယ်ဆိုရင် neurosis ဖြစ်တယ်နော်ဒါတော့စဉ်းစားဖို့ကောင်းတယ်နော်စိတ်ယောဂါဖြစ်တယ်ဆိုတော့ဒီအချိန်မှာတရားအထုတ်လို့ရှိရင်တော့တရားကြောင့်ကိုယ်ဘဝအတိတ်ပဲရှိနေပြီနော်ပြင်ပကိုမှီခိုးမှုကကြာလေနည်းလေဖြစ်လာပါငယ်စဉ်မှာတုန်းကပြင်ပကိုမှီခိုးမှုကတော်တော်များတယ်နော်အသက်ကြီးလာလေလေပြင်ပကိုမှီခိုးမှုကကြာလေနည်းလေကြာလေနည်းလေကြာလေနည်းလေဖြစ်လာမှာနော်ကိုယ်ဘဝရဲ့အတိတ်ပဲနဲ့ကိုယ်စိတ်ရဲ့ချမ်းသာမှုကကိုယ်ဣဇဒ္ဓကိုယ့်ရဲ့အသွင်းတန်တာမှာပဲရှိရမှာအဲ့လိုဖြစ်လာမှာနော်အဲ့လိုမှမဖြစ်နိုင်တော့စေယောဂါဖြစ်မယ် But the problems which appear in this age are no longer to be solved by the old rules ဒီအချိန်မှာကိုယ့်ဘဝမှာတွေ့ကြုံနေရတဲ့ problems ပြဿနာတွေကိုတဲ့အရင်တုန်းကဖြေရှင်းတဲ့ဤတိုင်းဖြေရှင်းလို့မရတော့ဘူးနော် ဟိုမနေ့ပိုင်းတုန်းကဖြည့်ရှင်းတဲ့ဤတိုင်းဖြည့်ရှင်းလို့မရဘူးဟိုမနေ့ပိုင်းတုန်းကစိတ်မချမ်းသာဘူးဆိုရင်အပျော်ပါးသွားခံစားလိုက်ပြေပြောက်သွားရောဒီအချိန်မှာအပျော်ပါးနဲ့ဖြည့်ရှင်းလို့မရဘူးနော်တခြားလည်းပဲဒီလိုပဲနော်တရားနည်းနဲ့ဖြည့်ရှင်းမှစိတ်တက်တဲ့အသိဉာဏ်ရင့်ကျင့်အောင်လုံးမှာပဲတုတ်တက်အဖြေရရမှာနော် The hand of the clock cannot be turned back နိုင်လက်တံကိုနောက်ပြန်ရွှေ့လို့မရတော့ပါဘူးနော် What youth found and must find outside နုပြူစင်တုံးကအပြင်မှာရှာခဲ့တဲ့ဘဝအတိတ်ပဲနော်ပညာတက်ရမယ်ဒါဘဝအတိတ်ပဲနော်အိမ်အောင်ပြုတ်ရမယ်ဒါဘဝအတိတ်ပဲသာသမီတွေမွေးမယ်ဒါဘဝအတိတ်ပဲသာသမီတွေကြီးပြင်းအောင်ပြုစုမယ်ဒါသူ့ဘဝအတိတ်ပဲဆိုပါတော့နော်ငယ်စဉ်တုံးကအပြင်ပမှာဘဝရဲ့အတိတ်ပဲကိုရှာခဲ့တယ်နော် The man of middle life must find within himself အဲ့ဒီမွန်လွဲချိန်ရောက်ပြီဆိုရင်တော့ဘဝရဲ့အတိတ်ပဲကိုအတွင်းမှာပဲရှာမရတော့ဘူးနော်စာဝတ်နေရေးအတွက်လှုပ်တဲ့နာတွေလှုပ်သွားရင်ကနေတကယ်စင့်မှန်တဲ့ဘဝအတိတ်ပဲကိုတော့အတွင်းမှာပဲရှာရမယ်နော်အဲ့တော့ဒီမှာရှိတဲ့တရားကြီးတွေဒကမကြီးတွေကြီးတဲ့လူတွေရောငယ်တဲ့လူတွေရောအားလုံးပဲတရားအားထုတ်နေကြတဲ့လူတွေဖြစ်တာဆိုတော့ဒါကအထူးပြောစရာတောင်းမှလိုမယ်လို့မထင်ပါဘူးနော်သို့တော်လည်းပဲကိုယ်လက်ရှိလုပ်နေတဲ့အလုပ်ကဘလောက်အရေးကြီးသလဲဆိုတာကိုပို့ပြီးတော့နားလည်လာလို့ရှိရင်ပို့ပြီးတော့စိတ်ပါလက်ပါလေးလေးဆဆာဝိရိယကြီးကြီးနဲ့လုပ်နိုင်လာလိမ့်မယ်လောက်ရတာကိုလည်းကျင့်တတ်မှုပို့ပြီးတော့ရလိမ့်မယ်နော်အဲမလုပ်သေးတဲ့လူတွေကိုလည်းပဲအားပေးစေခြင်းနဲ့နော်နားလည်အောင်သဘောပေါက်အောင်ပြောပြစေခြင်းပါလေဒါသူတို့အမွေပေးခဲ့ရပါနော်အဲပြောကျင်တာတော့ဒီလောက်နဲ့ပဲရပ်ထားတော့မယ်။ဒကာကြီးတို့ပြောကျင်တာမေးကျင်တာရှိရင်လည်းပါပြောပါဦး။